to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2020ခုနှစ်ဖေဖော်ဝါရီလ10ရက်နေ့လာနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9ဒိုမီတာ19 25 30နဲ့ဒိုင်နမီတာ190ကနေတိုက်ရိုက်ချုပ်လွှင့်နေပါပြီရှင်။ဒီကနေ့ညအစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်
။ကျွန်မကတော့ဆုမြတ်မော်မှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပြည်နိုင်ငံမှာသေဆုံးတဲ့သူ908ယောက်ရှိသွားပါပြီ။အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာတင်းကနေနေကကျင်းပတဲ့အော်စကာဆုပေးပွဲအတွင်းမှာကိုရီးယားရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဆက်ကဆုရရှိပြီးအော်စကာသမိုင်းတွင်ခဲ့ပါတယ်။ခုလိုမျိုးနောက်ဆက်ရသတင်းတွေကိုကိုသားညဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူမရှိသေးပေမဲ့လို့စောင့်ကြည့်လူနာတချို့တော့တိုးလာတဲ့အကြောင်းကိုကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။
ကောင်းရလုံနာတယောက်ပေါ့နော်ပြင်ဆွေးလို့တင်ဆောင်ကြည့်လို့အခု6ယောက်ပေါ့နော်မနေ့ကဆို13ယောက်ဒီနေ့9ယောက်ဆိုရင်မောင်မေက4ယောက်လေနောက်တစ်ခုကစင်ကာပူပြည်ထားတယ်အမျိုးသမီးကဒီနေ့အဖျားနည်းနည်းရှိတော့သူစောင့်ကြည့်နေတာနဲ့မှတိုးလိုက်တယ်နော်
ဘဟုကူးစက်ယောဂတိုက်ခိုက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောသွားတာပါမကြခင်အပြည့်စုံနာဆင်ရပါမယ်ကြားပြင်2008ဖွဲ့စည်းပုံပြင်ဆင်ဖို့အစိုးပြုမူကြမ်းကိစ္စလွတ်တော်အတွင်းမှာအခြေအတင်ဖြစ်နေတာနောက်ရန်ကျဲမြို့နယ် NLD အလို့အမှုဆောင်အဖွဲ့ဝင်ကိုစီယာမင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးသွားတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာတော့စွန့်ပစ်ပလတ်စတစ်ဘူးကွန်တွေကနေဖုံးကြီးသင်ငန်းဖြစ်အောင်လုပ်နေကြတယ်ဆိုတာကိုလည်းပြောပြပေးသွားပါမယ်အခုတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ကပြောပြပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးတဲ့သူ900ကျော်သွားပါပြီ။ပိုးကူးစက်တဲ့သူကလည်း4000ကျော်ပါပြီ
။累计报告确诊病例40171例。现有疑似病例。
ဒီကနေ့အထိစုစုပေါင်းသေဆုံးသူ908ယောက်ရောဂါပိုးကူးစက်သူ4151ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူမီဖန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နှစ်တစ်ကိုရုံးပိတ်ရက်တွေကိုထပ်တိုးပိတ်ထားခဲ့တာအဆုံးသတ်သွားပြီးမို့ဒီကနေ့မှာတော့ရှန်ဟိုင်းမြို့တော်မှာအလုပ်ခွင်တွေပြန်ဝင်နေကြပါတယ်။တခါဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးခြားခွဲစောင့်ကြည့်ခံနေရတဲ့စိန်ခန့်အပျော်စီးသင်္ဘောပေါ်မှာပိုးကူးစက်သူနောက်ထပ်60တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောကြားတဲ့အတွက်သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးနေသူ130ရှိသွားပါပြီ။Diamond Princess တင်မောကြီးပေါ်ပါလာတဲ့ခီးစဉ်နဲ့တင်မောအမှုတန်း 3,800 ကျော်ကိုကန်းစင်ခွင့်မပြုခင်အားလုံးကိုယောဂပိုးရှိမရှိအရင်စစ်ဆေးဖို့စဉ်းစားနေတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကသတင်းတောက်တွေကိုဒီကနေ့အစောပိုင်းကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကမှနောက်ထပ်4ယောက်ယောဂပိုးကူးစက်တာတွေ့တယ်လို့အတည်ပြုတာကြောင့်စုစုပေါင်းဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူဗြိတိန်မှာ6ယောက်ရှိသွားပါပြီ။ဒီဗိုင်းရပ်စ်ပိုးဟာပြည်သူ့ကျန်းမာရေးအတွက်အလေးထားစရာကြုံလာနိုင်တဲ့အန္တရာယ်တစ်ခုဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဒါပေမဲ့လက်ရှိဗြိတိန်တိုင်းနိုင်ငံလုံးကူးစက်နိုင်ခြေကတော့အသင့်အတင့်ပဲရှိသေးတယ်လို့ပြောကြားခဲ့ပါတယ်
။လမဲ့သမရယူကောက်ပွဲအတွက်ဒီမိုကရက်တစ်သမရလောင်းရွေးဖို့ပါတီတွင်းပနာမရွေးချယ်ရာမှာအင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝင်ဟောင်းပီတ်ဘူတဂျက်ကအခုဆိုလို့ရှိရင်ထိတ်ဆုံးကရောက်သွားပါတယ်။အိုဝါပြည်နယ်မှာလုပ်တဲ့ပါတီတွင်းရွေးကောက်ပွဲတွေမှာမစ္စတာဘူတဂျက်ဟာပါတီညီလာခံကိုယ်စားလှယ42ဦးထဲကဆလေးမဲရရှိထားပြီးတော့ဗမောက်ထက်လွတ်တော်အမတ်ဘန်နီဆန်ဒါစ်က12မဲနဲ့နောက်ကလိုက်ပါတယ်။မက်ဆာချူးဆက်စ်အထက်လွတ်တော်အမတ်အလစ်ဇဘက်ဝါရန်က10မဲရထားပြီးတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်က6မဲရပါတယ်။မနေ့ပြန်အင်္ဂါနေ့ကျရင်တော့နယူးဟမ်ပ်ရှားပြည်နယ်ပါတီတွင်းပနာမရွေးကောက်ပွဲလုပ်ဖို့ရှိပါတယ်။ဇူလိုင်လမှာလုပ်မဲ့ဒီမိုကရက်ပါတီရဲ့ညီလာခံမှာတော့ဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းကိုရွေးချယ်ကြမှာဖြစ်ပြီးတော့ပြည်내အလိုက်ပါတီညီလာခံကိုယ်စားလှယ်1990မေရဲ့ထောက်ခံမှုရတော့မှသမ္မတကိုယ်စားလှယ်လောင်းဖြစ်နိုင်မှာပါ။ဒါကြောင့်မလို့အခုဒီမစ္စတာဘူတဂျက်ကထိတ်ကပြေးနေတဲ့ဆိုပေမဲ့သူရတဲ့အိုဝါမေအကြီးအတွက်ကသမ္မတလောင်းဖြစ်မဖြစ်ခမန်းပြောဆိုဖို့ကတော့စောနေပါသေးတယ်။လက်တလုံးမှာတော့မစ္စတာဘူတဂျက်နဲ့အထက်လွတ်တော်မှဆန်ဒါစ်ကိုကြားမှာမဲကသိပ်မကွာသလိုသူတို့နောက်ကအထက်လွတ်တော်မှဝရန်ကလည်းမဲကတ်လိုက်နေပါလေ။
အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့အော်စကာအကယ်ဒမီဆုပေးပွဲမှာကိုရီးယားရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဆက်ကဆုရရှိသွားပါတယ်။ဒါဟာအော်စကာဆုသမိုင်းမှာအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကပထမဆုံးအကြိမ်အကောင်းဆုံးဆက်ကဆုရရှိတဲ့သမိုင်းတွင်ခဲ့တာပါ။တောင်ကိုရီးယားကဆင်းရဲချမ်းသာကွာဟတဲ့လူမှုအသားဝိုင်းတစ်ခုကိုရိုက်ပြတဲ့ Parasite ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံးဒါရိုက်တာဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုမိညာမဟုတ်တဲ့ရိုင်းညွှန်းစုစုစုပေါင်းအော်စကာဆု၄ဆုရရှိပါတယ်။သူ့ရဲ့အတွေ့အမြင်တွေကိုလက်တွေ့အကောင်းခွဲထော်ဖော်ခွင့်ပေးသူအားလုံးကိုကျေးဇူးတင်တယ်လို့ဒါရိုက်တာဘွန်ဂျွန်ဟူးကဆုလက်ခံမင်ကောမှာပြောကြားပါတယ်။တောင်ကိုရီးယားနိုင်ငံအတွက်ပထမဆုံးအော်စကာဆုတွေရရှိတဲ့အတွက်ဂုဏ်ယူကြောင်းလည်းပြောကြားသွားပါတယ်။ 62 ကျိမ်းမြောက်အော်စကာဆုပေးပွဲမှာအကောင်းဆုံးမင်းသားဆုကိုတော့ဂျိုကာရုပ်ရှင်ဇာတ်ကားမှာဂျိုကာဖြစ်တရုတ်ဆောင်တဲ့ဟွာဟင်းဖီနစ်ကရရှိပါတယ်။ဂျူဒီဇာတ်ကားမှာဟောလိဝုဒ်မင်းသမီးကြီးဂျူဒင်ဂါလန်အနေနဲ့ကောင်းဆောင်တဲ့မင်းသမီးရနေစ်ဝဲဝဲကာကအကောင်းဆုံးမင်းသမီးဆုရရှိပါတယ်။ အကောင်းဆုံး support မင်းသားဆုကိုတော့once upon a diamond Hollywood ရုပ်ရှင်ကားမှာတရုတ်ဆောင်တဲ့မင်းသားဘရက်ပစ် အကောင်းဆုံး support မင်းသမီးဆုကိုတော့ marriage story ရုပ်ရှင်ကားထဲမှာမင်းသမီး Laura Dunn ကရရှိပါတယ်။ Parasite ရုပ်ရှင်ပြီးရင်ဆုတွေအများဆုံးရသွားတာကတော့ 1917 ဒုတိယကမ္ဘာစစ်ကဖြစ်ပါတယ်။ ရုပ်ရှင်တရုတ်ကိုအမြင်ပိုင်းနဲ့ပုံဖော်ပေးတဲ့ visual effects ဆု photography ဆုနဲ့အသံပိုင်းဆိုင်ရာ sound mixing ဆုသုံးဆုရရှိခဲ့တာဖြစ်ပါတယ်။
အခုမျိုး American Los Angeles မှာတနင်္လာနေ့ကလုပ်တဲ့ 92 ကျိမ်မြောက် Academy စုပေးပွဲအခမ်းအနားမှာ Korea Director Bong Joon-ho ရိုက်ကူးတဲ့ Parasite ကအကောင်းဆုံးရုပ်ရှင်ဆုနဲ့ခြားဆုတော်များများရရှိသွားတာကိုတောင်ကိုရီးယားနိုင်ငံသားတွေအောင်မကြီးတရားလိုပဲပျော်ရွှင်ပျော်ပွဲရှင်ပွဲခံခဲ့ကြပါတယ်။
Bong Joon-ho 감독기생충영화가아카데미영화제에서
ဒါကတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုရိုင်ဒီကနေ့လုပ်တဲ့ဝန်ကြီးအဖွဲ့အစည်းအဝေးအတွင်းမှာအခုလိုမျိုးဒီပါရာဆိုက်ရုပ်ရှင်ကားရဲ့အောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုပြောဆိုသွားတာဖြစ်ပါတယ်။ သမ္မတရဲ့ Twitter အကောင့်မှာလည်းဒါရိုက်တာဘွန်ဂျွန်ဟူးနဲ့ပါရာဆိုက်ရုပ်ရှင်အဖွဲ့သားတွေကိုချီးကျူးဂုဏ်ပြုရေးထားပါတယ်။ပါရာဆိုက်ဇာတ်ကားဟာဆိုလို့ရှိရင်အကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံးဒါရိုက်တာဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုနဲ့အကောင်းဆုံးမူရင်းဆိုင်ညွန့်ဆုတွေကိုပါရရှိသွားတာမို့လို့အော်စကာဆုသမိုင်းမှာတော့ထူးထူးခြားခြားပဲအင်္ဂလိပ်ဇာတ်ကားပြောမဟုတ်တဲ့ရုပ် ူတွေကတော့ Twitter နဲ့အခြားလူမှုကွန်ရက်မီဒီယာတွေမှာအောင်ပွဲခံရေးသားနေကြပါတယ်။ပြောရမယ်ဆိုရင်တော့ဒီ Parasite ရုပ်ရှင်ဟာ Oscar ဆုသမိုင်းမှာအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုရတဲ့ကားကအကောင်းဆုံးရုပ်ရှင်ဆုရတာဖြစ်တာဒါပထမဆုံးအကြိမ်ဖြစ်လို့ပဲကိုရီးယားရုပ်ရှင်တွေအနေနဲ့အခုလိုမျိုးဒီကအော်စကာဆုတွေကိုရရှိတာကလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ကိုရီးယားဘာသာစကား Twitter တွေမှာ Director Bon ရဲ့နာမည်ကအလင်းအမြန်ဆိုလိုပြန့်နှံ့ကျေပြန့်သွားလို့တောင်ကိုရီးယားရုပ်ရှင်ယုံတွေကလည်းလွန်ခဲ့တဲ့9လနီးပါးကပြခဲ့တဲ့ဒီစကားကိုပြန်ပြမယ်ဆိုပြီးတော့အလင်းအမြန်ကြေညာနေကြပါတယ
်။ VOA American တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိไซโลมีตา19 kHz 15953ไซโลมีตา25 kHz 11803ไซโลมีตา32 kHz 9335เนี่ยปฐมนาฬิกาเว้มาไลน์แลมีตา190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းနှင်းလာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ရှင်းညပေးနေပါတယ်ဩစတြေးလျနိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကဩစတြေးလျပါလီမန်မှာဒီကနေ့မိန့်ခွန်းပြောကြားခဲ့တာမှာပထဝီနိုင်ငံရေးနဲ့စီးပွားရေးစိန်ခေါ်မှုတွေကြောင့်နှစ်နိုင်ငံကြားပိုပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောကြားသွားခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ရေရှည်ခံဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်သွားဖို့လဲသမ္မတဝီဒိုတို့ကတိုက်တွန်းခဲ့ပါတယ်။2010ခုနှစ်ထဲကဩစတြေးလျနိုင်ငံကိုပထမဆုံးလာရောက်တဲ့အင်ဒိုနီးရှားသမ္မတကဩစတြေးလျပါလီမန်မှာမိန့်ခွန်းပြောခဲ့တာပါ။ဩစတြေးလျသမ္မတစကော့မော်ရစန်ကလည်းအင်ဒိုနီးရှားဟာအရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်တယ်လို့ပြောကြားသလို New South Wales ပြည်နယ်မှာလောင်ကျွမ်းတဲ့တော်မီနဲ့ရေကြီးမှုတွေမှာကူညီကယ်ဆယ်ရေးအတွက်အင်ဒိုနီးရှားတပ်ဖွဲ့ဝင်တွေကိုဆေလွတ်ပေးခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အစိုးရပိုင်းကလည်းအပြန်အလှန်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ထိုးခဲ့ပါတယ်။ဩစတြေးလျနိုင်ငံအနေနဲ့စီးပွားရေးအတွက်တရုတ်ကိုအကြီးအကျယ်အားထားနေရတာကိုရှင်းချဖို့ကြိုးစားတဲ့အနေနဲ့ Pacific ဒေသတွေကအင်းနီးချင်းနိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပိုလုံနိုင်ဖို့ဆောင်ရွက်နေတာဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာဩစာကြီးတဲ့ ABS-CBN Media Corporation ရဲ့ထုတ်လုပ်မှုလုပ်ကိုင်ခွင့်တွေကိုဖျက်သိမ်းဖို့ဖိလစ်ပိုင်စစ်ရကတရားရုံးချုပ်ကိုတိုက်တွန်းနေပါတယ်။ဒါဆိုလို့ရှိရင်ဖိလစ်ပိုင်နိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာတွေကိုချိန်ချောက်လာတဲ့လုပ်ရဖြစ်တဲ့ဆိုပြီးတော့အတိုက်ခံလွှတ်တော်မှတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကစစ်ရကိုဝေဖန်ပြစ်တင်ပါတယ်။နှစ်ပေါင်း66နှစ်ကြာပြီဖြစ်တဲ့ဖျော်ဖြေရေးနဲ့မီဒီယာအဖွဲ့ကြီးဟာ2016ခုနှစ်သမ္မတရွေးကောက်ပွဲစီရင်ကာလအတွင်းသမ္မတဒူတာတီကိုဝေဖန်မှုတွေလုပ်တာကြောင့်ဖိလစ်ပိုင်သမ္မတအတွက်အတော်လေးဒေါသဖြစ်စရာဖြစ်ခဲ့ပါတယ်။ဒီမီဒီယာဟာအတော်လေးမတော်မတရားမှုတွေပါပေါင်းပတ်သက်ပြီးတော့လုပ်ငန်းဥပဒေတွေကိုချိုးဖောက်တယ်ဆိုပြီးတော့ဖိလစ်ပိုင်အစိုးရကဆွေးချက်တင်ပါတယ်။အစိုးရရဲ့ဒီလုပ်ရဟာ ABS-CBN မီဒီယာလုပ်ငန်းကြီးရဲ့လုပ်ငန်းသက်တမ်းတိုးပိုးကိစ္စညှင်းဆန့်ဖို့အချိန်ကြိုက်လို့တာလို့ဖိလစ်ပိုင်တိုက်ခံသူကဝေဖန်ပါတယ်။ဒီမီဒီယာလုပ်ငန်းမှာဝန်ထမ်းပေါင်း 9,000 ရှိသလိုပဲရေဒီယိုရွေးမြင့်တမ်းကြားနဲ့အွန်လိုင်းတင်ဆက်မှုတွေမှာဖိလစ်ပိုင်လူပညာရှင်အကျော်မော်ရာဂနန်းလည်းပါဝင်လှုပ်ဆောင်နေတာဖြစ်ပါတယ်။ABS-CBN Media ဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကလေဝကြီးအုပ်ထားပြီးတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုလည်းတလွဲတုံးချတယ်လို့ဖိလစ်ပိုင်အစိုးရရဲ့တရားရုံးရှင်းလင်းချုပ်ဟိုဆေးကလီတာကပြောပါတယ်။ ABS-CBN ဘက်ကတော့အစိုးရဆွဆွဲချက်ကိုညင်းပြီးတော့ဒါဟာသူ့မီဒီယာလုပ်ငန်းတွေကိုရပ်သွားအောင်လုပ်ဖို့အစိုးရကယူရတာဖြစ်တယ်လို့ပြောပါတယ်
။မိုးကြီးကျယ်ရွာပြီးတော့ဟာရီကိန်းပြင်းအားလေတိုက်နှုံးနဲ့ဗြိတိန်ကိုတိုက်ခတ်ခဲ့တဲ့မုန်တိုင်းဟာဒီကနေ့တော့အရှေ့ဘက်ကိုရွေ့ချသွားနေတဲ့အတွက်ဥရောပနိုင်ငံတွေမှာခီးသွွာလာမှုတွေထိခိုက်နေတယ်လို့ယကြီးနိုင်တဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဗြိတိန်ပြင်သစ်၊ Belgium, Netherlands နဲ့ Germany နိုင်ငံတွေမှာလေရင်နဲ့မြစ်ထားခီးစဉ်ရာနဲ့ချီကိုဖျက်ထားရပါတယ်။Sierra မုန်တိုင်းကြောင့်ဗြိတိန်မှာတော့တနေ့ကနေနေတော့အင်ဂျင်2000ကျော်ရှက်စင်ပြီးပြတ်တောက်ခဲ့ပါတယ်။နိုင်ငံတွေကနေရာတော်တော်များများမှလည်းနှင်းရေခဲနဲ့လေပြင်းတိုက်နိုင်တဲ့သတိပေးချက်ကိုအဝါရောက်အဆင့်ထုတ်ပြန်ထားခဲ့ရပါတယ်။မုန်တိုင်းရွှေ့သွားပေမဲ့မိုးလေဝသတည်ငြိမ်သွားပြီလို့ပြောလို့မရသေးဘူးလို့မိုးလေဝသပညာရှင်တွေကပြောပါတယ်။ပြည်သိမ်းနိုင်ငံမြောက်ပိုင်းနေရာတော်တော်များများမှလည်းအဝါရောက်အဆင့်မုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်။
အယ်ဆာဗဒိုးနိုင်ငံမှာလူမျိုးရေးတပ်ဖွဲ့တွေအတွက်အသုံးစိဒေါ်လာတန်း100ကျော်လွှတ်တော်ကအတည်ပြုပေးဖို့ပြားပြေးတဲ့အနေနဲ့လက်နက်အပြည့်ကန်ဆောင်ထားကြတဲ့စစ်သားနဲ့ရဲတွေလွှတ်တော်စည်းဝေးခန်းတွေကိုဝင်ရောက်ခဲ့ကြပါတယ်။ရာဇဝတ်ကိုင်းတွေနှိမ့်နှင်းမဲ့သမရရဲ့စီစဉ်မှာတုံးဆွဲဖို့ဇီးကိုလွှတ်တော်ကအတည်ပြုအောင်လို့သမရနယက်ဘကီလီကသူ့ပေါ်ထောက်ခံသူတွေကိုလွှတ်တော်အဆောင်ရှိမှဆန္ဒပြကြဖို့တနင်္ဂနွေနေ့ကခိုင်းစီခဲ့တာပါ။ဥပဒေကြမ်းကိုအတည်ပြုပေးဖို့သတင်းပတ်တစ်ပတ်အချိန်ပြည့်တယ်လို့လည်းသမရကပြောခဲ့ပါတယ်။သမရကိုထောက်ခံသူတွေကလည်းအသုံးစိဥပဒေကြမ်းကိုတည်ပြုမပေးဘူးဆိုရင်တော့တိုက်ခိုက်မှတ်တွေကိုလွှတ်တော်ကနေဖယ်ရှားမယ်ဆိုပြီးတော့ချင်းချောက်ပါလေ။လက်နက်ကင်စစ်သားတွေလွှတ်တော်ထဲဝင်ရောက်လာတာဟာမလူအပ်တဲ့အပြုအမူဖြစ်ပြီးတော့နိုင်ငံရဲ့လူခွင့်နဲ့ပတ်သက်လို့နိုင်ငံတကာကစိုးရိမ်မှုတွေမြင့်တက်စေတယ်လို့ NSC International လူခွင့်ရေးအဖွဲ့ကြီးကပြောပါရတယ်။အယ်ဆာဗဒိုးနိုင်ငံမှာလူသတ်မှုနှုန်းမနစ်ကကျသွားပြီးမယ်လို့နိုင်ငံတွေကနေရာတော်များများမှာတော့ရာဇဝတ်ကိုင်းတွေစွန့်မိုးနေတာကိုအာဏာပိုင်တွေကကြိုးစားနှိမ်နင်းနေရတယ်ဖြစ်ပါလေခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူဦးကြီးညာပေးခဲ့တာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိမြန်ချက်တွေတလေးပြောပြပေးပါမယ်။မြန်မာနိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးစောင့်ကြည့်အခြေအနေနဲ့ပတ်သက်လို့အရင်ဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တန်တရာလူနာတဦးနဲ့စောင့်ကြည့်လူနာကတော့18ဦးရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။ဒီယောဂပိုးကူးစက်ခံထားရသူမြန်မာနိုင်ငံမှာမရှိသေးပေမဲ့လူသူထူထပ်တဲ့နေရာတွေနဲ့ပွဲလမ်းသဘင်တွေကိုအတက်နိုင်ဆုံးရှောင်ကျဉ်သင့်တယ်လို့ဆရာဝန်ကြီးတွေကအကြံပေးပြောဆိုကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မဆုစုကပြပြပါမယ်ရှင်
။လိုဘယ်ကိုရိုနာဗိုင်းရပ်စ်တန်တရာလူနာ1ဦးနဲ့စောင့်ကြည့်လူနာ18ဦးရှိသွားပြီလို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
တံတရာလူနာ1ယောက်ပေါ့နော်။ပြင်ဆင်ရုံနဲ့စောင့်ကြည့်လူနာက6ယောက်ပေါ့နော်။မနေ့ကဆို13ယောက်၊ဒီနေ့5ယောက်ဆိုရင်မောင်မယား4ယောက်ရယ်။နောက်တစ်ခုကစင်ကာပူပြည်ထားတဲ့အမျိုးသမီးကဒီနေ့အဖျားနှဲနဲ့ရှိတော့သူစောင့်ကြည့်လူနာထဲမှာတိုးလိုက်တယ်နော်
။တံတရာလူနာတဦးဖြစ်တဲ့အသက်45နှစ်အရွယ်အမျိုးသားကိုနတ်မတူမျိုးနဲ့ပြည်သူဆေးရုံမှာတိချထားရှိကုသပေးနေပြီးယောဂရှိမရှိအတည်ပြုနိုင်ဘူးကတော့ရည်ညွှန်းတက်ခွဲကံကပေးဖို့မဲ့အဖြေကိုစောင့်နေတယ်လို့ဆိုပါတယ်။ဒီကနေ့ထပ်တိုးလာတဲ့ဆေးရုံတင်စောင့်ကြည့်လူနာ9ဦးတည်းကအသက်29နှစ်အရွယ်အမျိုးသမီးကိုဝေဘာကီအထူးကုဆေးရုံမှာကုသပေးနေပြီးကျန်ရှိတဲ့လူနာ4ဦးကိုတော့မောက်မယ်ဆေးရုံမှာထားရှိပြီးသူတို့9ဦးလုံးရဲ့တက်ခွဲနမူနာကိုပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်။ဒီကနေ့ညနေပိုင်းအထိသေဆုံးသူဦးရေ900ကျော်သွားပြီးဖြစ်တဲ့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးယောဂစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံရဲ့ပြင်ပနိုင်ငံစီးရင်တွေထဲမှာမြန်မာမပါဝင်သေးပေမဲ့ယောဂကာကွယ်ရေးအတွက်ကိုယ်တိုင်ကစကာကွယ်သင့်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမူအောင်ကျော်နိုင်ကအခုလိုပြောပါတယ်
။အခုချိန်မှာတော့မလိုအပ်တဲ့အပြင်ထွက်တာကိုရှောင်တင်နေ။ပွဲလမ်းတစ်ပင်ကြီးကလုတ်တဲ့လူကလုတ်တယ်၊သွားတဲ့လူကသွားမှဖြစ်မှာပဲနော်။အဲ့တော့မသွားဘဲနဲ့နေလို့ရလို့ရှိရင်ကိုကတော့အဲ့ဒါလေးကိုလိုက်နာမယ်ဆိုလို့ရှိရင်တော့လေရတယ်ပေါ့။မသွားမနေသွားမယ်ဆိုရင်ကိုရဲ့လက်ကိုပဲယူဆိုင်ပြီးတော့ကိုယ်မကူးဆက်အောင်ဆောင်ရွက်တင်တယ်။
လိုဘယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်လက်ကိုစနစ်တကျမကြာခဏဆေးပေးဖို့နဲ့နှာဆေးချောင်းဆိုရင်ပါးစပ်အုပ်ဖို့အပြင်လူနေထူထပ်တဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်စားတောက်ဖို့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလည်းတိုက်တွန်းနှိုးဆော်ထားတာပါမြန်မာနိုင်ငံတွင်းကနိုဗယ်ကိုရိုနာဗိုင်းရပ်စ်တန်တရာနဲ့စောင့်ကြည့်လူနာတွေရဲ့တက်ခွဲနမူနာတွေကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲခန်းကိုပေးပို့ပြီးယောဂရှိမရှိအတည်ပြုရတာဖြစ်ပေမဲ့မကြာခင်မှာမြန်မာနိုင်ငံတွင်းမှာပဲဒီဗိုင်းရပ်စ်ရှိမရှိဆိုတာကိုတက်ခွဲဆန့်သတ်မှုတွေစတင်လုပ်ဆောင်နိုင်တော့မယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဒေါက်တာမြင့်ထွေးကပြောထားပါတယ်
ကြားတော့မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပိုးစောင့်ကြည့်အခြေအနေနဲ့ပတ်သက်ပြီးတော့မတ်ဆူဆူသတင်းပေးပို့ခဲ့တာပါ။2008ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်အတွင်းအခြေအနေဖြစ်နေတာနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါမယ်။2008အခြေခံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းအားလုံးကိုတပေါင်းနဲ့ဆွေးနွေးဖို့အာဏာရ NLD ပါတီကတင်ပြလာတာကိုကျမတော်သားလွှတ်တော်ကိုယ်စားလှယ်တွေကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ဒီကနေ့လွှတ်တော်မှာမူကြမ်းအားလုံးစုစည်းတင်သွင်းတဲ့အချိန်မှာအခုလိုအခြေအနေဖြစ်ခဲ့တာပါ။ဒီအကြောင်းကိုတော့ VOA သတင်းတောင်မမေခါကသတင်းပေးပို့ထားပါရရှင်။
ပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့ပြင်ဆင်ချက်မူကြမ်းနဲ့
တမရုံနဲ့ပြီးခိုင်ဖြိုးတို့အတီးတီးတင်သွင်းခဲ့တဲ့ဥပဒေချမ်း၅ခုကိုစုပေါင်းပြီးတင်စင်ရေးပူပေါင်းကော်မတီကဒီကနေ့ပြည်တော်စုလွှတ်တော်မှာတုံ့တက်ဖို့တင်သွင်းခဲ့တာဖြစ်ပါတယ်။လွှတ်တော်မှာတင်သွင်းတဲ့အချက်လက်တွေနဲ့ပတ်သက်ပြီးဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီအတွင်းရေးမူထောက်တာမျက်ညာနာဆိုကအခုလိုတင်ပြလာပါ။ပုံမှန်၄၃၆ပုံမှန်ဝေကာကြီးမှာအကျုံးဝင်တဲ့ ချက်ပယ်ဖြတ်ဖို့က19ချက်အတိဖြစ်ဆွတ်တာက5ချက်အဲ့တော့စုစုပေါင်း58ချက်နဲ့ကိုက်ညီပါတယ်ပုံမှန်436ပုံမှန်ွယ်ခါဝေးနေနေကတော့ပြင်ဆင်မှုတင်ပြထားတာက49ချက်ပယ်ဖြတ်ဖို့တင်ပြထားတာကချက်30အတိဖြစ်ဆွတ်ဖို့တင်ပြထားတာ5ချက်စုစုပေါင်း84ချက်ဖြစ်ပါတယ
်ပြီးခဲ့တဲ့လွှတ်တော်ကျင်းပချိန်တုန်းကပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌကညွှန်ကြားခဲ့တာမို့အခုလိုပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းခဲ့တာဖြစ်ပါတယ်ဒီကဲဖွဲ့စည်းပုံအခြေခံဥပဒေအခန်း12ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းပါပုံမှ436ကအရာအရေးကြီးတဲ့ပုံမှတွေကိုပြင်ဆင်မယ်ဆိုရင်ပြည်အောင်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောထားအပြင်ပြည်လုံးကျွဆန္ဒခံယူပွဲပါကျင်းပကဆန္ဒမဲကောက်ယူဆုံးဖြတ်တာတွေလုပ်ရမယ်လို့ဖော်ပြထားပါတယ်ပုံမှ436ခဖော်ပြချက်အရာကတော့436ကမှမပါဝင်တဲ့ပုံမှတွေကိုပြင်ဆင်မယ်ဆိုရင်ပြောင်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်နဲ့ပြင်ဆင်နိုင်တယ်လို့ဖော်ပြထားတာကြောင့်အခုလိုမူတမ်းနှစ်ခုခွဲပြီးတင်သွင်းရတာဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေး45ဦးပါပူးပေါင်းကော်မတီကဥပဒေကျမ်းနှစ်ခု၊ကြံ့ခိုင်ရေးနဲ့တက်မတော်တို့ကတရားစီတင်သွင်းလာတဲ့ဥပဒေကျမ်း5ခုတို့ကိုတူရစုပြီးဥပဒေကျမ်းနှစ်ခုအနေနဲ့အခုလိုပြန်လဲပေါင်းစည်းပြီးလွှတ်တော်မှာတင်သွင်းလာတာကိုတက်မတော်သားကိုယ်စားလှယ်တွေဘက်ကသဘောမကျတာကြောင့်လွှတ်တော်ရင်းအခြေအတည်ဖြစ်ခဲ့ရပါတယ်။တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မမောင်ကလွှတ်တော်မှာအခုလိုကန့်ကွက်ခဲ့တာ
ပါ။ကျွန်တော်တို့ပူပေါင်းကော်မတီဆွေးနွေးကကလမ်းမဲဆရာတရားစီနဲ့တရားတင်ပြီးတော့တရားဆွေးနွေးပါမယ်။အဲဆွတ်ဖက်ထက်ကမှားတာလဲပေါင်းပြီးဆုံးသတ်မယ်လို့ကျွန်တော်တို့ဥပဒေပူပေါင်းကော်မတီကသဘောထားပထမရက်ကပေးထားပါတယ်ကျွန်တော်။ပေးထားပြီးတော့အဲဆွတ်ဖက်ချက်ကအခုအစင်းကားမှာပါမလာတော့ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဒါဥတွေကိုလွတ်တော်ကိုယ်စားလှယ်အဲရပိုင်ခွင့်ရ20ခန်းလုံးကိုစီကိုစီလက်မှတ်ထိုးပြီးတင်ထားတာဥတွေများဖြစ်တဲ့အတွက်ဒီဥတွေများဟာအဲဒီမှာရောပေါ်ပြီးတော့ဇရားထဲမှာပေါင်းပြီးဖော်ပြတာဖြစ်ကျွန်တော်တို့ရဲ့လူလားချက်ကတော့တိကျဇရားစီနဲ့ပဲတိကျဥတွေစံဖြစ်တယ်ပဲလွတ်တော်ကိုတင်သွင်းဖို့တင်ပြထားခြင်းဖြစ်ပါတယ်အခုဒီတိုင်းဆက်လက်ဆောင်ပေးစီလို့ပါတယ်ခင်ဗ
ျအခုတင်သွင်းခဲ့တဲ့မူကြမ်းထဲမှာလွတ်တော်ရင်းတက်ကိုစလဲပါဝင်နှုံလျှော့သွားဖို့လှုံ့ဆော်တာတမရောကာကွယ်ဦးစည်းချုပ်ရဲ့လုတ်ပိုင်ခွင့်ကိုရှော့ပြီးအရက်ဖက်တမရအောင်တမရောကိုထားဖို့ဆောင်ရွက်တာတွေနဲ့ဒေါ်ဆန်းစုကြည်ကိုတမရမဖြစ်အောင်ကန့်သက်ထားတဲ့ဥပဒေတွေပြင်ဆင်ဖို့ပါဝင်ထားပါတယ်။ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ပူးကင်ကန်းလျံကတော့လွှတ်တော်အတွင်းအာဏာရပါတီနဲ့တမရောအပြိုင်မှုကဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းအရပြင်ဆင်ရေးလုပ်မဲ့လုပ်ငန်းစဉ်အပေါ်ထိခိုက်လာနိုင်တယ်လို့တုံ့တက်လိုက်ပါတယ်။
ရှင်ရှင်ပြောမှာတမတော်သားကိုယ်စားလှယ်ပေါ်မှာမူတည်နေမယ်လေအဓိကဒီအရေးကြီးတဲ့ပုံမှန်ကြတော့85ရာခိုင်နှုန်းကျော်မှဆိုတာရှိတာကိုအဲဒီမှာတော့တော်တော်လေးခက်ခဲမှုရှိနေတယ်။သိန်းသားနဲ့ကျန်းခိုင် NLD ပါဝင်တော့မှ85မှမကျော်ရတာ
။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်တွင်မှာအကျိတ်နဲ့ဆွေးနွေးရဖို့ရှိပြီး NLD ပါတီရဲ့အာဏာရတက်တန်းအတွင်းမှာပြင်ဆင်ရေးအပိုင်းဘလောက်လုံနိုင်မလဲဆိုတာကိုမှန်းဆဖို့ခက်တယ်လို့တုံ့တက်မှုရှိနေပါတယ်။လာမယ့်ဖေဖော်ဝါရီလလယ်ပိုင်းမှာတော့ဒီပြင်ဆင်ရေးဥပဒေစံကိုစတင်ဆွေးနွေးတော့မှာဖြစ်ပါရရှင်
။မမေကာသတင်းပေးပို့ခဲ့တာပါ။ရန်ပြည်မြို့နယ်က NLD အလို့အမှုဆောင်တယောက်အဖမ်းခံရတဲ့သတင်းကိုဆက်ပြီးပြောပြချင်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကရန်ပြည်မြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင်ဗန္ဒာရေးမှူးကိုစေရမင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းသွားတယ်လို့ဇနီးဖြစ်တဲ့သူကပြောပါရယ်။ကိုစီယာမင်းကိုအေးအေးအဖွဲ့ကဖမ်းသွားတာဖြစ်တယ်လို့တက်မတော်ဘက်ကဆွဆွဲပြောပေမဲ့လို့အေးအဖွဲ့ဘက်ကလည်းဒါသူ့ဖမ်းတာမဟုတ်ဘူးလို့ညင်းချပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုတက်နိုင်ကအပြည့်အစုံဖော်ပြပေးပါလိမ့်မယ်ရှင်
။ရန်ရီမျိုးနယ်မျိုးသားဒီမိုကရေစီဖွေးလျှောက်အလုံးမှုဆောင်အဖွဲ့ဝင်ဗန်ဒန်ရီမှုကိုစီယာမင်းကိုဖေဖော်ဝါရီလ10ရက်နေ့ညနေ6နာရီလောက်မှာအမည်မသိလက်နက်ကင်ဖွဲ့တစ်ခုကဖမ်းဆီးသွားတယ်လို့သူ့ရဲ့ဇနီးကပြောပါတယ်။ကိုစီယာမင်းဟာရန်ရီမျိုးနဲ့ခွန်မိုင်လောက်ဝေးတဲ့ပြင်ရှောင်းတောင်ပေါ်မှာသူ့အမွေရထားတဲ့တစ်ပင်ကိုအိမ်ဆောက်ဖို့တော့ကြည်တာဖြစ်ပြီးညနေ6နာရီဝန်းကျင်လောက်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ကိုစီယာမင်းရဲ့ဇနီးကပြောပါတယ်။
အဲဒီရန်ကုန်က 我们被叫皮干了嘛，立马去的格拉蒙奥库饭店，在香港嘛不呢？在香港嘛都什么你比如，那他妈都会啊做盘的，哎盘那个哎你看嘛，估计也没人的，这时间呢过来打包。啊，我当小路那边绿地要干的比如，哎你啊我来嘛，哎你啊我来过来。来到的都罗会啊你比如来了的都，哎在那那些比如我那么看耶，嗯多路标的包。
不要那种话，哎，我上那边了嘛，我听说我听见了，不要讲的话，你们唱的时候没交代啊，不，怎么要交？唱的时候没交代啊，我，我前面我念那边啦，他那个不嘛，哎，如果我要打了，你要交上水的要打了的话 ，NAD 啊，啊 ，NAD 不要出的吧，嗯 ，NAD 啊，嗯，老百姓不呢，哎，你们在我干的，对不对？对，把那地方发的不，哎，走路。
看那什么路来的话嘞，我不敢路里路外走啦呗。我只要上路那边啊，走到比路里好跑到啦，走到来也跑。
这看人家讲，哎，会不搞到，估计也没我走路平时差的么好的喽。但哈，哎，会呢，那里树也加嘛，这嘛木嘞不多，咱们路边个路大些的喽，哎，表空也看住看个东边表说话嘞。
啊，这路路边个哎路没有平时天天到嘞，确实路还不行。所以的，这苦生下子啊个，喏，哎，你嘛拉比罗盘嘞，对不对？咱摩托车给恁拉嘞，所以罗都都比较了，就那对嘞。所以摩托车给恁拉嘞，所以这个啊，咱苏阿伯个路边边，我偏向于都东大长咯。那这苦西大个，恁那个一查查，一六十岁的五十个咯，差不多嘛，来看人家么系列给下去嘞。我把杨磊说先，你嘛十家个地是看地，看嘛，都罗的，哎呀，我的我比罗嘛，恁那个你都多了，人家的五十个人家一系。
有的地方也是非常安的个咯，别人那敢配搭配盘盘，人家人楼下门口清朝盘西的牛哈，楼顶的楼也都酷皮的咯，安的地方的标款也都在牛牛啊标牌的。
像那路啊，第二位人家一般的酷尼，第二位人家楼下门口都搞啊，哎，然后像那路楼边人家一看见了不就无所谓，都比较人家楼下门口楼下的，比如三下头跑过的楼下的，人家一的下的简直都没。人家一下留下来，我那真的感觉很低，他们留下来了，他们老妈们对老人留下去，对孙子婆就搞了休假嘞，经常休假，晓得吗？
别个提醒马拉斯蒂亚内东阿嘞，安西杰马蒂亚因散步到嘞，到奥山苏吉超看会金巴布时间嘞，布里朗庙嘞，安迪巴蒂奥格塔物业等我，就看恁那个人会个潘西克拉这边，潘西他人对马带过去报大家，恁那季节天门比不新比得送到去嘞咯，提醒马拉那三阿爷尼玛，会个人头变去了吧。
不是呀，你妈比妈呢？找男提到的方表，表叔你妈那个也都皮老五的九万个家的，边龙啥就求输给了，可能是都那比娃哩。过去嘛说，那三对伢子边龙你俩人出来考油比了，天天聊你。不过是菲瑞表叔对少爷龙班的家娃哩，在那里路拉的表叔没有皮肤，过完表单位下不对，就你俩的开开辛苦接的过了，表叔机你比拉出来刚生呢，啊，苦拉妹应该你娘带你来是什么顺利不喜欢嘞？把我孙女妹妹留在多少钱里？过来 telephone 号码对，就为了被捕查没收银，带你来实现，轮头的起码可以买皮包的。但往后过来面，过来美国那个三内皮子，但翻内皮子就等被捕查路来压完了。VOA 妹妹半夜 phone 号码个，这你都娘你都是你啊啊啊的皮包的 ，email 是个 burmese@voanews.com 皮包的。把我孙女妹妹家买多少钱的股，就是我的。
ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျ ပလတ်စတစ်အမှိုက်ဖြစ်မသွားအောင်လို့ဘုံကြီးတင်ငန်းတွေအဖြစ်နဲ့ပြန်လုပ်နေပါတယ်။ကမ္ဘာပေါ်မှာပလတ်စတစ်အမှိုက်အများဆုံးထွက်တဲ့နိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာပလတ်စတစ်အမှိုက်တွေကိုပြန်သုံးလို့ရတယ်ဆိုတာကိုလူတွေပိုသိရှိနားလည်အောင်ဝက်ချက်ကျင်းဘုံကြီးကြောင့်ကနမူနာလုပ်ပြနေတာပါ။ပလတ်စတစ်ပူးကနေတင်ငန်းဖြစ်အောင်ဘယ်လိုလုပ်နေကြတယ်ဆိုတာကိုတော့ရိ
ထိုင်းနိုင်ငံဘန်ကောက်မြို့တော်တောင်ပိုင်းမှာရှိတဲ့ဝတ်ချက်ဒန်းဖုန်ကြီးကျောင်းကိုလာကြတဲ့တက္ကသိုလ်မှာရီကတော့အိမ်ကပလတ်စတစ်ဘူးကွန်အမိုက်တွေကိုယူလာနေကြပါတယ်။ဘန်ကောက်မြို့ကိုပတ်ပြီးစီးဆင်းနေတဲ့ကြောက်ဖျားမြစ်ကတဆင့်ထိုင်းပင်လယ်ခွေကိုဖျက်ပြီး Pacific
ตะมะลังการูဖြစ်ပါတယ်။လူငယ်တဲ့နှစ်နှစ်ကစလို့ပလတ်စတစ်ကနေသင်္ကန်းအသွင်ပြောင်းဖန်တီးနေတဲ့အစီအစဉ်မှာပလတ်စတစ်အမိုက်တန်ချိန်40လောက်ကိုပြန်သုံးခဲ့ပြီးပါပြီ။အနည်းကခန့်တော်နှုန်းကံထမ်ကြီးဝန်ဘုတ်ထမ်စင်ရိုင်းပစုံဖိုင်ပလတ်စတစ်ဘူးတွေကိုအပိုင်းတစ်လေးတွေဖြစ်အောင်အရင်လုပ်ဝါခွန်းနဲ့ရောပြီးတော့အချိန်မြင့်တွေအဖြစ်အသွင်ပြောင်းအရောင်ဆိုးပြီးတော့ပိစဖြစ်
ောင်းနိုင်ခဲ့တာသင်္ကန်းအစုံ800ထက်မနည်းရှိနေပါပြီ
။စခတ်ရဲ့ခွတ်เนี่ยก็มีทั้งจิตอาสามีทั้งคนตกงานมีทั้งคนพิการ
ဖုန်းကြီးတို့စီမှာလောအပ်ပေးတွေအများကြီးရှိပါတယ်ပလတ်စတစ်တွေအပိုင်းပိုင်းဖြစ်အောင်လုပ်ပေးကြတဲ့ထဲမှာအလုပ်လက်မဲ့တွေမတန်ဆွမ်းသူတွေလည်းပါပါတယ်အလုပ်မရှိသူတွေကိုဖုန်းကြီးတို့ကပေးနေတဲ့လောက်ပြန်ပေးပြီးသူတို့လည်းဝင်ဝင်ရအောင်လုပ်ပေးပါတယ်ဘာလို့မဆိုလာပြီးတော့အလုပ်လုပ်နေမှာလဲ
ကမ္ဘာပင်လယ်သမုဒ္ဒရာတွေထဲပလတ်စတစ်အမှိုက်အများဆုံးဆွန့်ပစ်နေတဲ့နိုင်ငံ၅ခုထဲမှာထိုင်းနိုင်ငံပါဝင်ပါတယ်ဒါကြောင့်ပလတ်စတစ်အမှိုက်တွေမဆွန့်ပစ်ကြအောင်ဒီဖုန်းကြီးကြောင့်ကဆံပြလုပ်ပြနေတာပ
ါถ้าเราไม่เก็บมันจะไปไหนก็ไปอยู่ในท้องพยูนไปอยู่ในท้องโลมาไปอยู่ในท้องปาวา
พลาสติกไม้ดิกูเปลี่ยนมาต้งยินดาริเบยอกกูมาร้องเปียเวลางาฤละบายฤเยวะจี้ฤเนี่ยตะชาเยตระวาฤเยไบดิเยยอกกูมาวาตะชู่ตระวาฤสูยินตรุไบแท้มาอะเลจิงกิโลกรัม50ลาวพลาสติกไม้ดิเนี่ยตีนีรากูตุยอ่ะบาเรดาจองพลาสติกไม้ดิกูลึมะเปียนตรุอัตตฤกูแกตยันแลยอกบาเ
รเสียรออเชมหาပရနွန်ဓမ္မလံကာရိုရဲ့အစီအစဉ်ကိုအားပေးတဲ့အနေနဲ့ဒကဒကမတွေကလည်းပလတ်စတစ်ဘူးတွေကိုလွှင့်မပစ်တော့ပဲဖုံးကြီးကိုလူးနေကြပါတယ
်။ဓမ္မတာပက်ကက်ခိုင်းหมด3กิโลခိုင်းหมด
ခိုင်းဆိုရင်ဒီမှာကပလတ်စတစ်ဘူးအဟောင်းတွေကိုပြန်ပြီးရောင်းတာပါ။အခုတော့ဆရာတော်ကိုလှူတော့အတုံးလဲဝင်ကုသိုလ်လဲရတယ်လေ
။ပလတ်စတစ်ဘူးကုန်တွေကိုလွှင့်မပစ်ပဲအတုံးဝင်အောင်ပြန်လုံးလို့ရတယ်ဆိုတာကို Watchdog Gang ဖုံးကြီးကြောင့်ကဆရာတော်တွေကလူတွေကိုအတိပေးနေပြီးတော့ဘာလို့ရမှန်းမသိရင်ဖုံးကြီးကြောင့်ကိုလာလူလို့ရတယ်လို့ပြောထားပါတယ်။အခုလိုလုပ်နေတဲ့အတွက်ထိုင်းနိုင်ငံတခြားဒေသတွေကလည်းအားပေးပြီးသင်ကန်းတွေမှာယူနေကြပါတယ်။ဖုံးကြီးသင်ကန်းတွေကိုပလတ်စတစ်ဘူးကွန်တွေနဲ့ရောလုပ်ထားပေမဲ့ပိတ်သားကမပူဘူးလို့ပြောပါတယ
်။ แต่นี่ก็คือเป็นผ้าที่ทํามาจากพลาสติกก็จริงแต่พลาสติกเนี่ยจะไม่ร้อนเหมือนพลาสติกทั่วไป
ဒီသင်ကန်းကပလတ်စတစ်ဘူးတွေကနေလုပ်ထားပေမဲ့လုံးဝမပူပါဘူး။ပလတ်စတစ်အမြင်တွေကိုဝါခွန်းတွေနေအောင်ကအမှုန်လေးတွေနဲ့ရောပြီးတော့ချင်းချင်းဖြစ်အောင်ရောရက်ထားတဲ့အတွက်အပူဒဏ်ခံနိုင်တယ်လို့ပြောပြောတန်းတော်နဲ့ဝေလို့အဆင်ပြေပါတယ်။
ပလတ်စတစ်ဘူးကွန်တွေကနေလုပ်တဲ့သင်္ကန်းတစ်စုံတန်ဖိုးကဘတ်2000ကနေ5000ကျားရှိတာမို့တစ်စုံကိုအမေရိကန်ဒေါ်လာ65ဒေါ်လာကနေ165ဒေါ်လာကျားပေးရမှာဖြစ်ပါတယ်ရှင်
။ဒါတော့ထိုင်းနိုင်ငံမှာစွန့်ပစ်ပလတ်စတစ်ဘူးကွန်တွေကနေဖုန်ကြီးသင်္ကန်းဖြစ်အောင်အသွင်ပြောင်းပြန်သုံးနေတဲ့အကြောင်းကိုမဆွမျက်မုံကပြပြပေးသွားတာပါ။ VOA American တိုင်းရဲ့တင်းလင်းလာနေညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မကြခင်မှာတော့အသက်ရှင်ခန္ဓာတွေကိုထုတ်လွှင့်ပေးသွားမှာဘူးစောင့်မျှော်နားဆင်ပါအောင်ရှင်။
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American Fan ရဲ့2020ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925နဲ့လိုင်းဒိုမီတာ32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ပြည်တွင်းကုမ္ပဏီတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပဝင်ပိုင်ဆိုင်ခွင့်ပြုလိုက်တဲ့ဥပဒေသစ်ကြောင့်ဘလို့အပြောင်းလဲတွေရှိလာပါလဲ
။ဒီကပြည်သားတဲ့ဒီပြင်ချတဲ့ကျွန်တော်တို့ဒီရလတ်ကတော့ဒီကျွန်တော်တို့အာမခံကုမ္ပဏီတွေပေါ့နော်အာမခံကုမ္ပဏီတွေကနိုင်ငံအာမခံကုမ္ပဏီတွေကကျွန်တော်ပြည်တွင်းမှာရှိတဲ့အာမခံကုမ္ပဏီတွေနဲ့ဒီမှာဆရာလေးလာ
ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးနဲ့မေးမြန်းချက်အပြည့်စုံကိုတော့မကြာခင်တက်ဆက်မဲ့စီးပွားရေးကဏ္ဍမှာအပြည့်စုံနာဆင်နိုင်ပါတယ်။နောက်မြန်မာတခွင်အစီအစဉ်ဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်းသတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။အခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဘီလင်းမျိုးကမြေဥလုပ်ငန်းမှာလုပ်ငန်းဆက်လုပ်မဲ့သူရှားပါလာတာကြောင့်ရောနောက်အိုးလုပ်ဖို့အရင်အမြင့်တွေဈေးတက်လာတာကြောင့်ပါလုပ်ငန်းလုပ်ကင်တဲ့သူတွေနေပါသွားပြီးတော့အိုးလုပ်ငန်းဆက်ပြီးတော့ရက်တီဖို့လည်းခက်ခဲနေပါတယ်။မြေမခသတင်းအေဂျင်စီကမတ်မေတကြဟင်းကတင်ပြပေးချပါရရှင
်။မွန်ဂျီနဲ့ဘီလင်းမျိုးနဲ့မြေဥစားလုပ်ငန်းစုဖြစ်တဲ့အိုးလုပ်ငန်းတွေကရေတံမှုတွေပေါ်လာပြီးနောက်ပိုင်းမှာတော့အိုးသုံးဆွဲသူတွေနှဲပါလာတဲ့အတွက်တိမ်ညုပ်ပြတ်ွယ်တော့မယ့်အခြေအနေနဲ့ကြုံတွေ့နေရတယ်လို့ဒေတာရင်းအိုးလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်။ဘီလင်းမြို့နယ်မှာအိုးလုပ်ငန်းကိုနှင်းမလေးကြီးရွာကမီးရိုးဖလာဖြင့်နှစ်ပေါင်းများစွာကလေးကလုပ်ကိုင်ခဲ့ကြတာပါ။1990ပြည်နှစ်ရဲ့အချိန်ပိုင်းကာလတွေမှာတော့အိုးလုပ်ငန်းလုပ်ကိုင်သူပေါင်း100ကျော်ခန့်ရှိခဲ့တယ်။2000ပြည့်နှစ်ကစတင်ပြီးတော့အိုးလုပ်ငန်းလုပ်ကင်သူဦးရေဟာတဖြည်းဖြည်းနဲ့ရော့ပါလာရာကနေ2010ခုနှစ်တွင်မှာတော့80ဦးထိရှိခဲ့ပြီးတော့2020မှာတော့အိုးလုပ်ငန်းလုပ်ကင်သူဟာ100ဦးခန့်သာရှိတော့တယ်လို့ဆိုပါတယ်။အိုးလုပ်ငန်းတွေပြတ်ကွက်လာခြင်းနဲ့ပတ်သက်ပြီးတော့ဘီလင်းမြို့နယ်မှာအိုးလုပ်ငန်းလုပ်ကင်သူမတ်သေးနွယ်ကအခုလိုပြောပါတယ်
။အိုးလုပ်ငန်းမထုံကားလေအရန်ဝင်ရတဲ့ပါတယ်။ဟိုကဟိုရေတပ်မှုတွေထွက်လာတော့
ရေတံမှုတွေသုံးဆွဲလာတဲ့အတွက်အိုးသုံးဆွဲသူတွေနှဲပါလာရာကအိုးလုပ်သားလူငယ်တွေဟာအလုပ်ကင်ကောင်းတဲ့ထိုင်းနိုင်ငံတရုတ်နိုင်ငံလိုဒေသတွေကိုသွားရောက်ခြင်းနဲ့အိုးလုပ်ငန်းတွေမှာအလုပ်သမားရှားပါလာခြင်းဖြစ်တယ်လို့လည်းအေယာနေစဉ်အိုးရောင်းဝယ်လုပ်ငန်းလုပ်ကင်သူဒေါ်မျိုးမျိုးအေယာခုလိုပြောပါတယ
်အလုပ်သမားများရခက်တယ်လုံတတ်တဲ့လူတွေကလည်းအသက်ကြီးဝိုင်းနောက်ထပ်ကလေးတွေကလည်းလက်ဆင့်ကမ်းမရှိတော့အောင်နိုင်ငံသားတွေပဲသွားပြီးတော့အလုပ်လုပ်ကြတာပေါ့နော်ကျွန်တော်နေတာပေါ့ပြဿနာနေတော့မလုပ်ချင်တာတော့အပြင်းပဲထွက်ပြီးလဲတော့အဲ့ခါကျတော့လောက်သမားအခက်ကြီးဖြစ်နေ
လက်ရှိချိန်ဒီမှာတော့အိုးလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်မှုအတွက်အလုပ်သမားငှားရမ်းလို့မရချောင်းကိုအိုးလုပ်ငန်းလုပ်ကင်သူမတ်သေးနွယ်ကအခုလိုပြောပါတယ
်။ရောင်းဝယ်ရပါတဲ့ခါကျတော့ဒီမှာလုပ်ငန်းမတွင်ကျေတော့ဗန်ခောက်သွားတဲ့လူနဲ့လေရှားသွားတဲ့လူနဲ့အလိုဖြစ်ကုန်တော့လူကြီးပိုင်းတွေပဲကျန်တော့ကလေးတွေကမရှိတော့ဘူး။
ဒါပြင်အိုးလုပ်ငန်းတွေမှာလုပ်အားကနည်းပါတဲ့အတွက်အလုပ်သမားရှားပါခြင်းဖြစ်တယ်လို့မှတ်တမ်းထားကပြောပါတယ်
။ဟိုအလုပ်သမားအခက်ခဲရှိရပေါ့။အလုပ်သမားတွေကအိုးလုပ်တာပတ်စံသေးရနည်းတယ်။သူကသူ့ရဲ့ပေါက်စီကဒီအိုးသတ်သုံးအလုံး20လုပ်ပြီး1500ပဲပေါက်တာ။ဒီ1500ဘူးသူကလည်းလုပ်ရတာမြည်ကြီးရအစနှူးရတယ်လေ။မြည်ကြီးရအစနှူးရတယ်ပြီးလို့ရှိရင်နှူးရလို့ရှိရင်အစင်နဲ့ချစ်ပြီးလို့ရှိရင်ခါလူနဲ့နင်းရပြီးတယ်လူလူပေါ့နင်းလူပါမှတခါသူ့ကိုမြကြီးကိုညက်အောင်နေပြီးမှလုံပြီးတော့မှခက်နေရတာဆိုတော့အခက်ခဲရတော့ရှိကြပေါ့အဲ့ဒီလောက်သမားမှလည်းခက်ခဲရှိတာပေါ့ဘာလို့လောက်တာကတော့
အ
ကျန်သမားမခက်ခဲရင်တော့ဘာလို့လောက်တာမခက်ခဲပါအကျန်သမားပဲနည်းနည်းခက်ခဲရ
ဒါတင်အိုးလုပ်ငန်းတွေမှာအိုးလုပ်တဲ့မြေထင်းလုပ်အားကစတာတွေကကနစ်ချက်တစ်နေ့ပူပူပြီးတော့ဈေးမြင့်တက်လာတဲ့အတွက်အိုးလုပ်ငန်းတွေဟာအကျိုးအမြတ်နှေးပါလာတဲ့အကြောင်းမထင်းတွေကအခုလိုဆက်ပြောပါတယ
်ထင်းနဲ့ဈေးတက်တယ်မြေကြီးနဲ့ဈေးတက်တယ်ခုနကမြေကြီးတစ်စီးကို3500ပေးရတယ်အခုကတည့်ရ1000ပေးရတယ်တစ်စီးကိုခုနကထင်းတဲ့စီးကို2000ခွဲအခု5000ပေးရတယ်
มาตั้งนานแล้วอุลุงนั่นนี่อักขะเคยอยู่คุณลูกเจ้าพาไปเลยเออขะเคยอ่ะรอที่อักขะเคยสิยังไม่ดีแบบที่กาบอกเนาะมีที่ขะเคยอยู่มาลูกมาบ้านมาลูกไม่ได้ดอกเนี่ยมีที่อ่ะที่กาบอกมีที่ไม่ย้ายเนาะอักขะเคยอ่ะที่เจ็บบอกอาจารย์มาลูกมีที่อักขะเคยสิเลยปีโยสิ่งสิ่งที่เว้ยที่อักขะเคยสิเลยบอกแล้วต่อมาอีกอักขะเคยบอกแล้วต่อมาอาจารย์ได้ลูกไปแม่ลูกเวสีเนาะมาลูกเอสพีเลย
อันนี้เราจะมาเชียงใหม่มาซื้อข้าวจานกูว่าจะกูเลือกได้ช่วยเนี่ยเนี่ยข้าวเคราะห์บอกจ้ามาตัวเอาบอกเราจะมาสิ่งต่างๆเลยปมมันบอกปมมันวุ้นวุ้นดีปมมันอุ้นดีอุ้นดีบอกอันนี้ที่การเราไม่ดีเลยไม่ดีข้าวเคราะห์มาลูกบ้านมาลูกมาเช็ดดอกลูกมาเช็ดดอก
คุณลูกข้าวเคราะห์เป็นยังไงสายนี้อะไรอุลุงนั่นเหรอ เมื่อเช้านี่เนี่ยเลยจู่เนี่ยเนี่ยตาลาเรด้วยอุลุงนั่นลูกกันดูเองตะพีดีโยนี่ลาบีโร่ชาวเวเลยสนิทกับกูกูเปียงตัวเลยลูเล่แม่หนูเอียตุยเอ็งกูเปียบาดีเลยโอ้จีเลยบอกงาเจอุลุงเปียงงาเจอจาระสีบุนวยเนี่ยหนูเปียงนะบอกจำเนี่ยเนี่ยหนูเปียงเนี่ยเฮียเราที่มาเล่าเราเนาะเป็นจาระมาเล่าเราบอกเปียงนะเว้ยกูจะกล้าเด้อบอกเล่าจาระมาใกล้เด้อปีนี้มีอยู่เนี่ยนี่เป็นสีอะไรอุลุงนั่นลูกกันดูเองนี่เนี่ย มีต่อยู่อันยูมิวงับปีโอฟาวโอซูบูคลีกซาเซียมีเรียวทุลุงมีชาดาบาที่เราลุ้นตรงของพี่สีเรียวเดต้าเรนต้องเสมออันเดียมอนจีเน่เกย์จีเน่ปกติเดต้าจีแจงกงจายซาเรเดต้าเรียวเลยเต็มปุ่ยยังชาในเซ็ตบาร์เลยเดต้าเสมอลงงานสปีโอนิวคลานีเน่ยูยาลงงานคุปเซตอูลงงานโอ
เก่งว่าต่อมากูรอสรุปนี่เนี่ยเลยสู้ยิงนี่ใช่ไหมอุลุงงานลูกกันดีก็คุณลูกเยอะใช่ไหมมีรู้สูตรคนละเสียจงไฟละเทียร์แล้วดูสูตรนี่ปองตัวจ้ามีดูตั้งคนละเสียจีมีเรียลเดียไฟละเทียร์แล้วดูสูตรนี่ปองเดียจงปีปาปาปาอะไรนะบอกอันนู้นเราไม่ดูมีชีดอกเราจะคลีเดียมเจ้าดอกเราดูสรุปเราไม่เล่าชิงพอไปเลยสูตร
เราพยายามไม่ใช่หรอคลีดเนี่ยคลีดอยู่ตั้งสี่จีนอ่ะมั้งกูตัดตรงนี้เลยตัดที่เอลูไม่ติงยิงจำจำไหมรู้ตัวเป็นเอลูใส่ยงนี่มาเล่าไหมอันนี้พี่เนี่ยเปียกกว่าเราไหมพี่กูรีเต็งมาไว้เนาะที่เอลูก็เราเปียกกว่าหมูชีดอุลุงงานกูยุสติลุงเอรีซึ่งเป็นสามหมูเนปาลาเลยด้วยและสี่ลูกไก่เนี่ยจ้าเลยดูจีบายนี่เต็งบาตัวยังเนาะอุลุงงานลูกไก่ดูรีไม่ชีโรเวเนี่ย
อุลุงงานรีจะเกิดต่อมากรอสู้ยังไงลูกที่ตาเรนอุลุงงานลูกการจุริกาเจ้าชาวบ้านเช่นจะมาพิจารณาเหตุมาเนี่ยมาขับมีดีอันนี้ฟิวิโรตินสิบปุ่นเลยเนี่ยมาร์คเวนซีเซงกูน่าเซงเกจาราวาเช่อากุสตาปิโรสิวายกันอากุเทลเลนปีบ่าวเมย์ปีนี้คอมมูนิวีมาในเงินจ้าจีนี่มีเงินหมุนต้องสั่งงานยากันนู ป่าวเงินปันสังเวยผิวไหลเจอุริติเจ้าอาม่าแข็งลงงานในแผ่นลงงานดีมาในงานจ้าจีนิมยงเนื้อมูรีที่ดาดาจุนยลาบาร์เองที่อุริติเจ้าที่ปีรุ่นลงงานดีมาอาเจนีสีวายลงงานสีมันขังเวมูเน่เสกว่าปูยาลาบุเลสุยาปะกามยลินชาบิโรในงานจ้าจีนิมยงเนื้อมูปูเวลาเอามีเสจ้าบุเลสังเวนิบาร์เองในงานจ้าจีนิมยงเนื้อมูรีก็เป็นลงงานดีมาเสกเวนซานิดาเลน้ามีเสจ้าบุสุยาปะกาสังเวชเชปิกาโยเปลูชินิดเลสราริกุโรจีนิมยงเนื้อมูเน่ในงานจ้าสีบาสเซตัวยี่หุ
ဒီကပြည်သားတဲ့ဒီသင်ချားတဲ့ကျွန်တော်တို့ဒီရလက်ကတော့ဒီကျွန်တော်တို့အမဂန်ကုမ္ပဏီတွေပေါ့နော်အမဂန်ကုမ္ပဏီတွေကနိုင်ငံအမဂန်ကုမ္ပဏီတွေကကျွန်တော်ပြည်ပမှာရှိတဲ့အမဂန်ကုမ္ပဏီတွေနဲ့တက်မှာရှယ်ယာတွေလာပြီးပါကြတာလူတွေကျွန်တော်တို့တွေ့ရတယ်။နောက်တစ်ချို့တော့ကျွန်တော်တို့ဒီဘဏ်လုပ်ငန်းတွေကျွန်တော်ပြည်ပဘဏ်တွေနဲ့ပေါင်းစပ်ပြီးလုပ်ကန်တဲ့ဟာမျိုးတွေတွေ့ရတယ်။ဒါပြင်ကိုတခြားနယ်ပယ်တွေမှာလည်းကျွန်တော်တို့လုပ်ကန်ကျွန်တော်မြန်မာနိုင်ငံကုမ္ပဏီတွေကနိုင်ငံသားတွေဝင်ရောက်ဟိုပါဝင်ရှယ်ယာပါဝင်လာတာပေါ့လေဒါကြီးလည်းကျွန်တော်တော်များများလေးတွေ့ရပါတယ်။နောက်တစ်ခုကတော့ခုနယူမနဲ့ဆက်ဆက်ပြီးတော့ကျွန်တော်ပြောရရင်ယူမအုပ်စုနဲ့ပြည်သူတွေဖြစ်တဲ့ဒီ FMI မှာဆိုရင်လည်းကျွန်တော်တို့ဖိလစ်ပင်းကအယာနာဆိုကုမ္ပဏီမျိုးပေါ့နော်သူနိုင်ငံမှာဒါအမှန်ကြီးတဲ့ကုမ္ပဏီမျိုးอ่ะဒီကျွန်တော်တို့ဒီတိုင်းပြည်တွေကိုဝင်လာတာမျိုးလေးတွေတွေ့ရတယ်အဲ့တော့အခြေအနေအလုံးကဟိုတော်တော်လေးကိုကောင်းကောင်းမွန်မွန်နဲ့ဟိုရွေးချမ်းတာတွေ့ရပါတယ်ခင်ဗျာ
ပြည်တွင်းကုမ္ပဏီတွေမှာနိုင်ငံသားယင်းနှိမ့်ညွန့်နှံမှု35ရာခိုင်နှုန်းပိုင်ဆိုင်ခွင့်ပေးဖို့ဆိုပြီးတော့ဒါဆရာတော်တော်လေးတိုက်တိုက်တုံတုံလှုပ်ခဲ့ပြီးတော့ဒါအောင်မြင်ခဲ့တဲ့ရလတ်တစ်ခုလို့သိထားပါတယ်ဆိုတော့ဒီလိုနိုင်ငံသားယင်းနှိမ့်ညွန့်နှံမှုရာနှုန်းပြည့်ဝင်ပြီးတော့ယင်းနှိမ့်ညွန့်နှံမှုလုပ်တာနဲ့အခုလို့35ရာခိုင်နှုန်းပြည်တွင်းကုမ္ပဏီတွေနဲ့ဖက်
ကျွန်တော်တို့ကပြည်လို့ရှင်ကြတဲ့ရေတွက်ကပူများပါတယ်သို့တော်လည်းပဲကျွန်တော်တို့ရချို့ကလည်းပြည်တွင်းနဲ့ပေါင်းလို့တာတွေလည်းတို့ကကြိုက်ကြတယ်ပေါ့နော်သူသဖြင့်ဒီ30ငါးရာခိုင်နှုန်းကျွန်တော်တို့ဟိုပြည်တွင်းကုမ္ပဏီတွေမှာပါဝင်ပေးလိုက်တဲ့အခါမှာကျွန်တော်တိုင်းပြည်မှာအချို့သောဥပဒေများအရကန့်သတ်ထားတဲ့ဒီကငညာသားတွေကန့်သတ်ထားတဲ့ကန့်သတ်ချက်တွေကဟိုသူတို့လွတ်မြောက်ကျော်လွန်သွားလို့ property တွေကိုကျွန်တော်တို့ကပိုင်ဆိုင်ခွင့်ပြောင်းပြောင်းခွင့်ဒါတွေလုပ်လို့ရတယ်ပေါ့နော်နိုင်ငံသားတွေကဒီ property တွေကိုဒီအထူးအားဖြင့်ပေါ့ကျွန်တော်တို့ကမြေခန်းအဆောက်အဦတွေပေါ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့ပိုင်ဆိုင်ခွင့်သူတို့ကမရပဲကျွန်တော်ငှားရမ်းခွင့်လည်းရတယ်ပေါ့နော်ငှားရမ်းခွင့်တော့မှကျွန်တော်တို့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုံမထားတဲ့လုပ်ငန်းမျိုးဆိုရင်ငှားရမ်းခွင့်တစ်နှစ်ပဲရတယ်ပေါ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုပ်တဲ့လုပ်ငန်းတွေမှာကျွန်တော်90အထိပေါ့ဒီလိုမျိုးရတဲ့နေတာဖြစ်တယ်အဲ့တော့မြန်မာကုမ္ပဏီတွေမှာ35ရာခိုင်နှုန်းပါခြင်းအပြင်ဒီကုမ္ပဏီကမြန်မာကုမ္ပဏီပဲကျွန်တော်တတ်မှတ်တယ်တတ်မှတ်တာဖြစ်တဲ့လို့ကြောင့်ဝန်ထမ်းရသားကုမ္ပဏီဒီနည်းလေကျွန်တော်ပြည်တွင်းမှာရှိတဲ့သူတို့လိုအပ်တဲ့ညီအခန်းအဆောက်အဦစာချုပ်ဓာတ်တွေကိုကျွန်တော်တို့ကဟိုကုမ္ပဏီတစ်ခုတွင်နဲ့ပိုင်ဆိုင်ခွင့်ရသွားတယ်ဒါတွဲပြောင်းခွင့်ရသွားတယ်ပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဒီပြည်တွင်းကုမ္ပဏီတွေကရောသူတို့ရဲ့ဒါရာနှုန်းပြည့်လုပ်လို့ရနေရနေပြီးတော့နိုင်ငံသားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တဲ့ခါမှာ35ရာခိုင်နှုန်းတော့သူများကိုခွဲပေးရမယ်ဆိုတော့အနေအထားမျိုးဖြစ်တော့သူတို့အတွက်အကျိုးမြတ်ကရော
ကျွန်တော်ပြည်တွင်းကုမ္ပဏီတွေကမှ corporate governance သူအားနေတယ်အဲနောက်တစ်ခုကပြည်တွင်းကုမ္ပဏီတွေမှာဒီ management skill တွေပေါ့နော်စီမံခန့်ခွဲတဲ့အပိုင်းမှာကျွန်တော်တို့ကဟိုအများသောအားဖြင့်တော့ပြည်တွင်းကုမ္ပဏီတွေကကျွန်တော်မီရိုဖလာလုပ်ခဲ့တာတော့ပြည်တွင်းမှာရှိတဲ့ကိုယ့်ရဲ့ဟိုအတွေ့အကြုံအကြည့်မြင်နဲ့လုပ်ကြတာဖြစ်တော့အပြင်ပကဘာမှဖြစ်နေတဲ့ဒီစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့အတွေ့အကြုံတွေနောက်တစ်ခုကကျွန်တော်တို့ကဒီ technology ပေါ့ data မျိုးတွေကကျွန်တော်တို့ကပြပကုမ္ပဏီရှင်အားနေတယ်ပေါ့အဲ့တော့ကိုယ့်ထဲမှာ35ရာခိုင်နှုန်းပေးခြင်းအပြင်သူတို့ဆက်နေပေါ်သင်ယူနိုင်တဲ့အခွင့်အလမ်းတစ်ခုကျွန်တော်လက်တွဲလုပ်ကင်ရင်းနဲ့ပေါ့သူတို့ဆက်နေလေ့လာတည်နိုင်တဲ့အခွင့်အလမ်းတစ်ခုကိုမှပြလာတယ်နောက်တစ်ခုကဘာအားကောင်းလဲဆိုတော့သူသဖြင့် control လုပ်ငန်းတွေဆိုရင်ကျွန်တော်ဈေးကွက်ပါကျွန်တော်တို့ကပြပါဈေးကွက်ပါကျွန်တော်ရနိုင်တဲ့အနေအထားမျိုးကျွန်တော်တို့ကဖြစ်လာတယ်ပေါ့နောက်ကျွန်တော်တို့ပြည်တွင်းမှာရှိတဲ့လုပ်ငန်းတွေကသူရဲ့ financial input တွေပေါ့သူတဲမှာအများကုမ္ပဏီကဝင်ပါလာတာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီမှာသူရဲ့ငွေကြေးအင်အားလည်းကုမ္ပဏီကပို့ပြီးတော့ကြီးထွားခွင့်ပေါ့ဒါလေးလည်းကျွန်တော်တို့ကဟိုအခွင့်အလမ်းတစ်ခုရလာတယ်ပေါ့နော
်အဲ့တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပိုဝင်လာမယ်ပြည်တွင်းလုပ်ငန်းတွေမှာလည်းနိုင်ငံခြား35ရာခိုင်နှုန်းဆိုတော့ဒီပြည်တွင်းမှာရှိတဲ့အသေးစားအလတ်စားတပိုင်းတစ်နိုင်အလုပ်ကလေးတွေအတွက်ရောဒါလဝကြီးအုပ်သွားနိုင်တဲ့အနေအထားမျိုးရှိပါလား
ကျွန်တော်တို့ကပြည်ပလုပ်ငန်းတွေကိုအကာအကွယ်ပေးတာရေနောက်တစ်ခုကသူတို့အတွက်ကိုလိုအပ်တဲ့ကျွန်တော်တို့ကဟိုအကူအညီပေးတာရေပေါ့နှစ်မျိုးကျွန်တော်တို့ကအလုပ်ပေးပါတယ်ပြည်တွင်းလုပ်ငန်းတွေကြီးထွားနိုင်ဖို့ပေါ့နော
်မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေမှာမြေတွေအိမ်တွေဈေးသက်သက်တာတာနဲ့ငှားလို့ရအောင်ပို့ပြီးတော့လွယ်လွယ်ကူကူငှားလို့ရအောင်ဖြေလျှော့ပေးမယ်ဆိုပြီးတော့လေဒီအရင်ရင်းနှီးမြှုပ်နှံမှုဆိုင်ရာမိန့်ကုန်းနေမှာတောင်းဆန်းစုချီလဲတာထည့်ပြောသွားတာရှိပါတယ်ဆရာတို့အဲ့အရာတွေနဲ့ပတ်သက်ပြီးတော့ရော
မြေနဲ့ပတ်သက်ပြီးတော့လုံထုံးလုံပြီးကြောင်ဖြစ်ပေါ်နေတဲ့အခက်အခဲတွေဥပဒေကြောင်ဖြစ်ပေါ်နေတဲ့အကျတဲတွေကိုပြေလည်သွားအောင်ဟိုနိုင်ငံတော်ကသုတမရကိုယ်တိုင် UCB လုပ်နေတယ်ဒါကတပိုင်းပေါ့နော်ဒုတိယတပိုင်းကမြေစည်းကြီးတဲ့အပိုင်းပေါ့နော်မြေစည်းကြီးတဲ့အပိုင်းကဘာကြောင့်မြေစည်းကြီးတာလဲဆိုရင်ဒါ2011ခုနှစ်တိုင်းပြည်စဖွဲ့တဲ့ချိန်မှာအလုံးကစိတ်ဝင်စားနေမြန်မာပြည်ကလက်ကမှာsupply နဲ့ demand ပေါ့နော် supply နဲ့ demand မှာ demand အသိမြားပြီးတော့ supply က limited ဖြစ်တဲ့ကံကြတော့ဈေးကစားတဲ့ speculation တွေဖြစ်လာတယ်နောက်ကဝင်လိုချင်တဲ့လူများတဲ့ကံမှာသုံးသပ်ဈေးကွက်တဘာဝအတိုင်းပေါ့မြေဈေးတွေကတော်လေးကိုထောင်ပြတ်သွားတဲ့အနေအထားမျိုးတွေလည်းကျွန်တော်တို့ကဟိုဖြစ်ခဲ့တယ်ပေါ့နော်ဒါကကျွန်တော်တို့ဒီမြေဈေးတက်သွားတဲ့အနေအထားပေါ့အဲ့တော့ကျွန်တော်တို့အခုကဘာလုပ်လဲဆိုတော့ supply နဲ့ demand မျှတအောင်ပေါ့ကျွန်တော်တို့အစိုးရဘက်ကပြင်ဆင်တယ်ဥပမာအဖြစ်ကျွန်တော်တို့စက်မှုစုံအသစ်တွေထူထောင်နေပေါ့နော်ဒီဘက်ထဲမှာဆိုရင်ကျွန်တော်တို့ကဥပမာဘကုန်းတော့မှာစက်ပုစုံကြီးတွေကျွန်တော်တို့ကထပ်ပြီးကွန်ပျူတာထားရှိတယ်။နောက်ပြီးတော့ဒါအစိုးရကျင်းပူပေါင်းဆောင်ရွက်တဲ့စီနဲ့ကိုရီးယားမြန်မာစက်ပုစုံဆိုတာကျွန်တော်တို့ကကျွန်တော်တို့ရန်ကုန်နားမှာကျွန်တော်တို့ကကြောင်တပတ်လောက်ထားတာရှိတယ်။နောက်တစ်ခါကျွန်တော်တို့မကြာခင်ကထိုင်းနိုင်ငံအမတာကော်ပိုရေးရှင်းပေါ့နော်သူတို့လည်းကျွန်တော်တို့ကစက်ပုစုံအေက2000လောက်ထပ်ပြီးကွန်ပျူလိုက်တာရှိတယ်။နောက်မန်လေးဘက်မှာလည်းစက်ပုစုံတွေထူထောင်ထားလိုက်တာရှိတယ်။နောက်တစ်ခါ AR တိုင်းမှာလည်းကျွန်တော်တို့ကကွန်ပျူတာစက်ပုစုံနှစ်ခုသုံးခုရှိတယ်ပေါ့။အဲ့တော့အဓိကတော့ supply side ကိုများလာဘူးပေါ့เนาะကျွန်တော်တို့က demand ကဝင်လာတဲ့ demand တွေကိုကျွန်တော်တို့က supply နဲ့ကျွန်တော်တို့ကဟို accommodate ဖြစ်အောင်ပေါ့เนาะညှက်မဲ့ data ဖြစ်သွားအောင်ကျွန်တော်တို့ကလုပ်နေပါတယ်အဲ့တော့အဲ့လိုလိုကြပြန် supply ဘက်ကတက်လာပြီဆိုရင်တော့မြေဈေးကလည်းပြန်ပြီးတော့ကျသွားမှာ
မတိုင်ဒီစီစဉ်တင်ဆက်တဲ့စီဝါရေးကဏ္ဍကိုနားဆင်ကြကြတာပါအခုဆက်ပြီးဘလော့ဂါရီပြောမြအစီအစဉ်ကိုလည်းပေးပါဦးမယ်အသက်9နှစ်အောက်ကလေးငယ်တွေကို TV ဖွင့်ပြထားတာနောက်ဖုန်းပေးသုံးတာမျိုးလို screen time ကိုအချိန်အကြာကြီးခွင့်ပြုသင့်ဘူးလို့စင်ကာပူသုတေသီရဲ့နောက်ဆုံးလေ့လာမှုတစ်ခုကထပ်ပြီးတော့အကြံပြုပါတယ်ကျောင်းမနေခင်အရွယ်ကလေးငယ်တွေတစ်နေ့တစ်နေ့ screen တွေကိုဒီအကြာကြီးကြည့်နေရင်သူတို့ရဲ့အပြုအမူပိုင်းမှာတက်ရောက်မှုရှိတယ်ဆိုတာကိုတွေ့ရှိခဲ့တာပါ screen time နဲ့ကလေးငယ်တွေရဲ့ဖွံ့ဖြိုးမှုဘယ်လိုဆက်ဆံနေသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာပြောပြပါလိမ့်မယ်ရှင
်ကလေးငယ်လေးတွေကို TV တို့ computer တို့ပေးကြည့်တဲ့အချိန်များရင်များသလိုသူတို့ရဲ့အပြုအမူပိုင်းမှာတက်ရောက်မှုရှိတယ်ဆိုတာသူတေသနာနောက်တစ်ခုကထပ်ပြီးတွေ့ရနော်ကိုသားညို့ TV screen လက်ကင်ဖုန်း screen tablet computer screen အားလုံးကိုညှိညွှန်းပြီးတော့အဲ့ဒီ screen တွေကိုကြည့်တဲ့အချိန် screen time လို့ပြောရမလားအဲ့ဒီ screen time များလေသူတို့အပြုအမူတွေကိုထိခိုက်လေဖြစ်နိုင်တယ်တဲ့
စင်ကာပူမျိုးသားတက္ကသိုလ်သုတေသီရီရဲ့လီလာတွေ့ရှိချက်ကိုပြောတာမဟုတ်လားမဆင်မမွေဒီ Lancet စစ်သိပ်ပံ Journal ထဲမှာဆောင်းပါးဖော်ပြခဲ့တာလေသူတေသီရီကစင်ကာပူကတစ်နှစ်ကနေပြီးတော့၃နှစ်နဲ့မူဂျိုကျောင်းသွားတဲ့အရွယ်ကလေး900ကိုလေ့လာခဲ့ကြတာအဲ့ဒီအရွယ်ကလေးတွေတစ်နှစ်ကို screen time ၃နာရီကျော်အောင်ကြည့်လို့ရှိရင်မူလာတန်းအရွယ်ရောက်တဲ့ခါမှာတိတ်လှုပ်လှုပ်ရှားရှားမနေကြတော့တာလေ့လာတွေ့ခဲ့ရတယ
်အခုလိုမျိုး9နှစ်အောက်ကလေးတွေတစ်နှစ်ကိုဘယ်လောက်ကြာအောင်လို့ screen time ပေးသလဲဆိုတာကိုမိဘတွေကတဆင့်သူတေသီတွေကစည်ရင်းပြုစုထားပြီးတော့မှအဲ့ဒီကလေးတွေအသက်9နှစ်ရောက်တဲ့အချိန်မှာသူတို့ဘယ်လောက်လှုပ်လှုပ်ရှားရှားနေသလဲကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းတွေဘယ်လောက်လုပ်ကြသလဲဘယ်လိုအချိန်တွေအိပ်ရာဝင်သလဲအိပ်ရာထသလဲဆိုတာတွေကိုထပ်ပြီးတော့လေ့လာခဲ့ကြတာရှင့်
TV ကြည့်တာ smartphone တို့ tablet computer တို့ပေါ်ကနေပြီးတော့ video ကြည့်တာ game ကစားတာတို့အားလုံးပါတဲ့ဒီ screen time တစ်နေ့ကို၃နာရီကျော်တဲ့ကလေးတွေဟာနောက်မှကိုယ်လက်လှုပ်ရှားအားကစားတွေမှာတခြားကလေးတွေလောက်ချိန်ကြာမလုပ်ကြတာကိုတွေ့ရတယ်တဲ့
စင်ကာပူကအသက်9နှစ်အောက်ကလေးတွေရဲ့ screen time ကရေဘူရတစ်နေ့ကို2နာရီခွဲလောက်ရှိကြတာတဲ့အဲ့ဒီ2နာရီခွဲလောက်မှာ TV ကြည့်ကြတဲ့အချိန်ကအများဆုံးပဲနောက်လက်ကင်ဖုန်းတို့ tablet computer တို့လိုမျိုးကိုယ်ပေါ်မှာကင်လို့ရတဲ့ပစ္စည်းတွေပေါ်မှာကြည့်ကြတာကလည်းအဲ့ဒီ2နာရီခွဲရဲ့၃ပုံတမောလောက်ရှိတယ်တဲ့ screen time ကြည့်တာ2နာရီမပြည့်တဲ့ကလေးကနည်းနည်းလေးရှိတာကိုပဲတွေ့ရတယ်တဲ့
ကလေးတွေရဲ့ကျန်းမာရေးနဲ့ screen time ဆက်ဆက်နေတယ်ဆိုတာကိုသူတို့ရဲ့အခုလေးလာမှုကထပ်ပြီးတော့တက်တည်ပြလိုက်တာဖြစ်တယ်လို့လေးလာအစီရင်ခံစာရေးခဲ့တဲ့စင်ကာပူအမျိုးသားတက္ကသိုလ်ကသူတည်တည်ဘွန်ဂျီချန်းကပြောထားတယ်လေကလေးငယ်တွေကို screen time short ချရမယ်ဆိုတာထပ်ပြီးတော့တက်တည်ပြလိုက်တာလို့ထုတ်ပြန်ချက်ထဲမှာပြောပြီးတော့TV တို့ smartphone တို့ဒီ tablet computer တို့ကိုအချိန်ကြာကြာကြည့်တဲ့အတွက်သူတို့ရဲ့ကိုယ်လက်လှုပ်ရှားမှုဘိုင်းပေါ်မှာရေရှည်တရမှုဘယ်လောက်ရှိလဲဆိုတာနောက်ထပ်လေ့လာဖို့ကိုလည်းအကြံပြုတယ်မဆီမမော
သူတို့ရဲ့လေ့လာမှုကစင်ကာပူကကလေးတွေကိုလေ့လာခဲ့တာဆိုတော့ American အပါအဝင်ဒီအနောက်နိုင်ငံတွေကကလေးတွေနဲ့တော့ကွာကောင်းကွာနိုင်ပါတယ်ဒါပေမဲ့ American ကကလေးတွေရဲ့ screen time ကလည်းအဲ့ဒီထက်တော့နည်းမယ်မထင်ဘူးရှင့်
ကျွမ်းကျင်သူတချို့ကတော့စင်ကာပူသုတေသီရီရဲ့လေးလာမှုထဲမှာ screen time ကြောင့်ကိုယ်လက်လှုပ်ရှားမှုနည်းတဲ့ဆိုတာဓာတ်ရိုက်ဘလူးပတ်သက်တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းဆက်ဆက်ပြမထားဘူးလို့လည်းထောက်ပြကြတာတွေ့ရပါတယ
် TV တို့ဖုန်းတို့ကွန်ပျူတာတို့ပေါ်မှာအကြာကြီးအချိန်ဖြုန်းရင်အိတ်တဲ့အချိန်ပြည့်အောင်မအိတ်တာတို့အဝလွန်တာတို့ဖြစ်တယ်ဆိုတာကိုလက်ရှိရှိနေပြီးသားလေးလာမှုတွေမှာလည်းတွေ့ထားပြီးသားပါဒါပေမဲ့အဲ့ဒီလေးလာမှုတွေကတခြားကြောင်းနေတဲ့အရွယ်နဲ့ဆယ်ကျော်သက်ကလေးတွေကိုအာရုံစိုက်လုပ်ထားတဲ့လေးလာမှုတွေဖြစ်နေတယ်အခုလိုမျိုး9နှစ်အောက်ကလေးတွေကိုအဓိကထားလုပ်တဲ့လေ့လာမှုမဟုတ်ဘူးရှင့
် American John Hopkins တက္ကသိုလ်ကအများပြည်သူကျန်းမာရေးဆိုင်ရာပမုခတယောက်ကတော့ကလေးငယ်တွေ screen time အချိန်များလို့ရေရှည်တရမှုတွေရှိတယ်ဆိုတာအတိအကျမပြောနိုင်သေးပါဘူးလို့ပြောပါတယ်ဒါပေမဲ့လည်းဆိုးကျိုးတွေရှိလာနိုင်တယ်ဆိုတာကိုတော့သိလာရပါတယ်တဲ့
screen time အချိန်ချော့လို့ကလေးတွေရဲ့ကျန်းမာရေးတိုးတက်နိုင်တယ်ဆိုတာတက်တည်ပြဖို့လိုသေးတယ်လို့ကလေးဆရာဝန်တွေကလည်းပြောပါတယ်ဒါပေမဲ့ကလေးငယ်တွေတောက်လျှောက်ဖွံ့ဖြိုးတဲ့အရွယ်မှာကျမ်းမာရေးနဲ့ညီညွတ်တဲ့အပြုအမူတွေလုပ်ဖို့လေ့ကျင့်ပေးဖို့လိုတယ်ဆိုတာကိုတော့သူတို့ကပြောကြပါတယ
် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးနဲ့ American ကလေးဆရာဝန်များဆိုင်ရာအဖွဲ့ကတော့တစ်နှစ်ကနေပြီးတော့သုံးနှစ်အရွယ်ကလေးတွေကိုတစ်နှစ်တစ်နာရီလောက်ပဲ screen time ပေးတင်တယ်လို့အကြံပြုထားတယ်မဟုတ်လားဗျ
2019ခုနှစ်ဧပြီလတုန်းက WHO ကထုတ်ပြန်တဲ့အကြံပြုချက်မှာဆိုရင်တစ်နှစ်အောက်ကလေးတွေဆိုလို့ရှိရင် electronic screen တွေလုံးဝပေးမကြည့်သင့်ဘူးတဲ့အသက်နှစ်နှစ်ကနေ၄နှစ်ကြားကလေးတွေကိုတော့တစ်နှစ်တစ်နာရီထက်ကြာအောင်လို့ screen time မပေးသင့်ဘူးလို့လမ်းညွှန်ချက်ထဲမှာပြောထားတယ်ကိုသားညွန်ဦးရ
ငါးနှစ်အောက်ကလေးတွေကိုတနေ့တနေ့တီဗီတွေကွန်ပျူတာတွေအကြာကြီးပေးမကြည့်ပဲစကရင်တိုင်းကိုနည်းနည်းပဲခွင့်ပြုရင်အရွယ်ရောက်လာတဲ့အခါမှာပို့ပြီးတော့ကျမ်းမာတဲ့ကလေးတွေဖြစ်လာတယ်လို့ WHO ကပြောထားရခြင်း။ဒါရောမှရွယ်ရောက်တဲ့အခါမှာဝါလုံနာမျိုးယောဂဝင်နာမျိုးတွေမဖြစ်မှလို့ WHO ရေးကြံပြုချက်မှာပြောထားတယ်မဆွေမမောင်။ကလေးတွေဖွံ့ဖြိုးတာအရွယ်မှာဒီကျန်းမာရေးနဲ့ညီညွတ်အောင်လို့နေထိုင်လို့ရှိရင်ကျန်းမာရေးကောင်းအောင်အထောက်အကူဖြစ်တယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကကြေညာချက်ထဲမှာပြောထားတယ်မလားရှင်။တခုရှိတာကတီဗီတို့ကွန်ပျူတာတို့တက်ဘလက်ကွန်ပျူတာတို့လက်ကင်ဖုန်းတို့သုံးတာဂိမ်းကစားတာတွေကကလေးတွေရဲ့အုံနောက်ဖွံ့ဖြိုးမှုနဲ့ကျန်းမာရေးတစ်ခုလုံးအပေါ
မပြီးသင့်ဘူးတဲ့တနည်းခွဲကနေပြီးတော့နှစ်နှစ်ကြာကလေးငယ်တွေကိုလည်းသူတို့ရွယ်အတွက်ရွယ်တဲ့ပညာပီးအစီအစဉ်ကောင်းလေးကိုပဲပြသင့်နေတဲ့အဲ့လိုမျိုးပြသတဲ့အချိန်မှာလဲမိဘတွေအထင်းတွေကအတူကြည့်ပြီးတော့အစီအစဉ်ထဲမှာတင်တာတွေကိုလိုက်လုပ်ဖို့အကြံပြုတယ်နောက်နှစ်နှစ်ကနေပြီးတော့ငါးနှစ်ကြာကလေးတွေကိုတော့တနည်းကိုတနားရီလောက်ပဲမိဘတွေကြည့်စီခြင်းနဲ့ပညာပီးအစီအစဉ်တွေကိုပြသင့်ပါတယ်တဲ့
ဟုတ်တယ်ရှင်ဒီနီးပညာတွေတိုးတက်နေတဲ့ခေတ်မှာကလေးကစားစရာတွေက digital နီးပညာနဲ့ပေါင်းပြီးတော့ကစားရတာမျိုးတွေဖြစ်လာပြီးဆိုတော့ screen time ကိုလုံးဝမပေးဖို့ဆိုတာမိဘတွေအတွက်ကလည်းခက်လာတယ်လေနောက်ကလေးအသက်အရွယ်ပေါ်လိုက်ပြီးတော့မှခန္ဓာကိုယ်ကျန်းမာအောင်အုံနောက်ဖွံ့ဖြိုးအောင်ရုပ်သံအစီအစဉ်တွေကလည်းရှိလာတော့မိဘတွေကလည်းပြကျင်ကြရဲ့ရှင်တခုရှိတာကတော့ကလေးငယ်လေးတွေကိုထိမ့်ရတက်တာအောင်လို့ TV ဖွင့်ပြထားတာမျိုးဖုန်းပေးသုံးထားတာမျိုးတွေတော့မလုပ်သင့်ဘူးပေါ့
အဲ့ဒါကြောင့်လည်းပဲပြရဲဆိုရင်တော့မှအကန့်အသတ်နဲ့ပြဖို့ကြွညင်သူတွေကအကြံပြုတာပေါ့ဗျာဒီမွေးစားကနေပြီးတော့၅နှစ်အရွယ်အထိကလေးတွေကို TV တွေဖုန်းတွေပေးကြည့်မဲ့စာဖတ်ပြတာကအုံနောက်ဖွံ့ဖြိုးမှုအတွက်အများကြီးအထောက်အကူဖြစ်တယ်ဆိုတဲ့လေ့လာတွေ့ရှိချက်တွေလည်းရှိတော့တက်နိုင်လို့ရှိရင်စာဖတ်ပြတဲ့အချိန်ကိုများများပို့ပြီးတာတော့အကောင်းဆုံးပါဗျာ
။၅နှစ်အထိအုံနောက်ဖွံ့ဖြိုးမှုကတိတ်မြန်တော့အဲ့ဒီအချိန်မှာသူတို့ရဲ့အုံနောက်နှုံဆော်တုံ့ပြန်မှုပိုများလေ။ကြောင်းနေတဲ့အရွယ်ရောက်လို့ရှိရင်အကျိုးပိုများလေလို့ကလေးဆရာဝန်တွေကပြောထားကြပါတယ်။တစ်ချိန်တည်းမှာပဲဒီ၃နှစ်အရွယ်လောက်ကစပြီးတော့ကလေးငယ်တွေဟာ electronic ပစ္စည်းတွေ digital နည်းပညာတွေနဲ့ချိတ်ဆက်ထားတဲ့ကစားစရာတွေကိုကြိုက်ကြတယ်လို့ဈေးကွက်လေ့လာမှုတွေမှာလည်းတွေ့ထားတော့ကလေးတွေရဲ့အသိဉာဏ်ပိုင်းခန္ဓာကိုယ်ပိုင်းဖွံ့ဖြိုးမှုကိုအထောက်အကူဖြစ်တဲ့ digital ကစားစရာတွေတင်ထောက်ကူပစ္စည်းတွေကိုမိဘအုပ်ထိန်းသူတွေကရွေးချယ်ပေးတင်နေထင်ပါတယ်ရှင
်။မဆမြတ်မှုစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုကတော့တက်တန့်ရောင်သတင်းလောအစီအစဉ်ကိုတလဲအလဲပေးပါဦးမယ်။ကဘာတလွားကထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလောအစီအစဉ်ကတော့မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့အရှိလေပိုင်းဒေသကစိတ်ထင်ရရတဲ့ကလေးတွေအတွက်ဒေသကြီးရွေးပြော့ဖန်တီပေးတဲ့ Sesame Street ရုပ်မြင်သံကြားအစီအစဉ်တစ်ခုစပြီးတော့ပြပါပြီဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်နယ်နေအရှုပ်ရှင်မျိုးစုံနဲ့သတင်းတွေထဲမှာနေ့စဉ်လိုပါနေတဲ့ဗြိတိသျှတော်ဝင်မိသားစုအကြောင်း animation ကာတွန်းကားတကားထွက်တော်မှာပါဒီစကားမှာမင်းသား Harry နဲ့သူ့ရဲ့ဇနီး American ရုပ်ရှင်မင်းသမီး Meghan Markle တို့ဇက်ဖို့နေရာကပေါမှာဖြစ်ပြီးတော့ဒီရုပ်ရှင်ကားကိုတော့ HBO Max online ရုပ်သံလိုင်းကပြမှာဖြစ်တယ်လို့ဇန်နဝါရီလ22ရက်နေ့ကပဲကြေညာသွားတာဖြစ်ပါတယ်ဒီကားနာမည်က The Prince ဖြစ်ပြီးတော့ Will and Grace ဟာသစကားကိုဖန်တီးရဲ့ Gary Janetti ကထုတ်လုပ်တာပါပရိရှာထင်းနဲ့အမွေဆက်ခံဖို့နေရာမှာတတိယနေရာမှာရှိတဲ့မင်းသားလေး6နှစ်သားဂျော့ရှ်ရဲ့မျက်လုံးထဲကနေပရိရှာတော်ဝင်မိသားစုကိုပြမှာဖြစ်ပါရင်မင်းသားလေးဂျော့ရှ်ကကိန်းဘရစ်မြို့သားမင်းသားဝီလျံနဲ့ဂျင်ယာကိတ်မစ်ဒယ်တန်တို့ရဲ့တားကြီးဖြစ်ပါရင်ဒုတိယမြောက်အလီဇဘက်ဘုရင်မကြီးနဲ့မင်းသားလေးဂျော့ရှ်ရဲ့မိမိနဲ့ဖေဖေမင်းသားဝီလျံနဲ့ကိတ်တို့လည်းဒီရုပ်ရှင်ကားထဲမှာပါဝင်မဲ့ဇာတ်ကောင်တွေဖြစ်ပါရင်ထောက်လို့သူဂျန်နတီကမင်းသားလေးဂျော့ရှ်နေရာမှာအတန်းနဲ့တရုပ်ဆောင်မှာဖြစ်ပြီးတော့မင်းသားအော်လန်ဒိုဘလူးမ်ကမင်းသားဟယ်ရီမင်းသမီးကွန်ဒိုလာရာရှက်ကမေဂန်မာကယ်မင်းသမီးလူစီပန့်ခ်ကိတ်မစ်ဒယ်တန်မင်းသားထွန်ဟော်လန်ဒါကတော့မင်းသားကြီးဖီလစ်နဲ့အင်ရှိစံမင်းသားချားလ်စ်တို့နေရာမှာအတန်းနဲ့တရုပ်ဆောင်ကြပါမယ် ဘီမာဂျီအလစ်ဇဘက်နေရာမှာဖရန်စစ်ဒီလာတော့ကတရုတ်ဆောင်ပြီးတော့ Game of Thrones ရုပ်ရှင်တွေကမင်းသား Ewan Rion ကမင်းသား William နေရာမှာတရုတ်ဆောင်မှာပါဒီရုပ်ရှင်က The Prince ကို Gary Jannetty ကဇက်ညွှန်းရေးသူပဲဦးစီးထုတ်လုပ်มาဖြစ်ပါတယ်ဒီကားအတွက်ထုတ်လုပ်ရေးကုမ္ပဏီကတော့ Walt Disney ရဲ့ 20th Century Fox Television ဖြစ်ပြီးတော့ဒီရုပ်ရှင်ထွက်လာမဲ့ရက်ကိုတော့မသိရသေးပါဘူးရှင်အမေရိကန်ပြည်အောင်စုကကလေးညံရီတူရုပ်ရှင်တန်ကြာအစီအစဉ်ဖြစ်တဲ့ Sesame Street ရက်ကောင်လေးတွေအခုတော့တငယ်ချင်းအစ်စ်တွေထပ်ပြီးတော့ရပါပြီ။အာရီပြဘာသာစကားနဲ့ Sesame Street အစီအစဉ်ဖြစ်ဖန်တီးတာမှာရက်ကောင်တစ်လေးတွေပါလာတာပါ။အာရီပြလို့ After Ya Simpson ဓာတ်ရိုက်ဘာသာပြန်တော့ Welcome Sesame ကျိုးကျိုးပါတဲ့ Sesame လို့အဓိပ္ပာယ်ရတဲ့အစီအစဉ်ကိုအရှိန်အလယ်ပိုင်းနဲ့ Africa တိုက်မြောက်ပိုင်းနိုင်ငံတွေမှာရုပ်မြင်သံကြားနဲ့ online ရုပ်သံလိုင်းတို့ကနေ February 2ရက်နေ့မှာစပြီးတော့တွင်တာပါဒီအစီအစဉ်ကအသက်3နှစ်နဲ့8နှစ်အကြာကလေးတွေအတွက်ရည်ရွယ်ဖန်တီးတာဖြစ်ပြီးတော့အဲ့ဒီအစီအစဉ်တင်မှာရုပ်သေးဇက်ကောင်နှစ်ကောင်အစ်စ်ပါလာတာကတော့ Basma နဲ့ Jet တို့ဖြစ်ပါတယ်သူတို့နှစ်ကောင်ကဇက်လိုက်တွေဖြစ်ပြီးတော့သူတို့မှာအမြဲတမ်းပိုက်ဆံနေတဲ့စိတ်ကလေးမာဇူစာကိုမွေးထားတာပါဒီစီစဉ်ကအရှိအလေပိုင်းဒေတာတလွားကလေးတွေအားလုံးနေတည်ရခန်းစားချက်တွေကြောင့်မှနေတဲ့အောင်စူးစမ်းတဲ့အခါတစ်ဖက်တစ်လမ်းကနေအထောက်အကူပေးနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဒီစီစဉ်ကဆက်စမီဝက်ရှော့နဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC တို့ပေါင်းပြီးတော့အထူးထူးခြားခြားလှုပ်ဆောင်တဲ့အစီအစဉ်လည်းဖြစ်ပါတယ်။ Syria, Iraq, Jordan, Lebanon နိုင်ငံတွေအပါအဝင်ဒီအရှိအလေပိုင်းဒေတာတလွားကြုံနေရတဲ့ပဋိပက္ခတွေအဝင်စွန့်ခွာပြေးကြရတဲ့ကလေးတွေရဲ့စိတ်ဓာတ်ရာတွေရော့ပါအောင်လို့ရည်ရွယ်ပြီးတော့ဖန်တီးတဲ့ရုပ်မြင်သံကြားအစီအစဉ်ဖြစ်ပါရှင်ဒီတက်ရောက်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေနေ့မနက်ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ All have my own ya. All have my own
shit. Take it on the side and brown red. မင်းသားနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာစီစဉ်ကိုနားဆင်ကြကြရပါရှင်။ဒီစီစဉ်တဲ့ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA Internet Website လိပ်စာ burmese.voanews.com နဲ့ VOA app တို့မှာလည်းအသံနဲ့နားဆင်နိုင်သလိုထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်။ဒီအမေရိကန်တန်ရဲ့တနင်္လာနေ့ညမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုနောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံကတလဲပြပြပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးတဲ့သူ900ကျော်သွားပါပြီ။ပိုးကူးစက်နေသူတွေကလည်း4000ကျော်သွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နှစ်သစ်ကိုရုံးပိတ်ရက်တွေထပ်တိုးထားခဲ့တာမှပိတ်ထားတာအဆုံးသတ်သွားပြီးမို့ဒီကနေ့တော့ရှန်ဟိုင်းမြို့တော်မှာအလုပ်ခွင်တွေပြန်ဝင်နေကြပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိကျခွဲစောင့်ကြည့်ခံရတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်မှာပိုးကူးစက်သူနောက်ထပ်60တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မှာတနင်္ဂနွေနေ့ကကျင်းပတဲ့အော်စကာအကယ်ဒမီဆုပေးပွဲမှာကိုရီးယားရုပ်ရှင်က Parasite ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားပါတယ်။ဒါဟာအော်စကာဆုသမိုင်းမှာအင်္ဂလိပ်စကားပြောမဟုတ်တဲ့ရုပ်ရှင်ကပထမဆုံးအကြိမ်အကောင်းဆုံးဇာတ်ကားဆုရတဲ့အတွက်သမိုင်းတွင်သွားခဲ့တာပါ။ Parasite ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဆုအပြင်အကောင်းဆုံးဒါရိုက်တာဆုအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုမှီညမ်းမဟုတ်တဲ့ရည်ညွှန်းဆုစုစုပေါင်းအော်စကာဆု၄ဆုရရှိသွားပါတယ်။ဒီကိုရီးယားဒါရိုက်တာဘွန်ဂျွန်ဟိုရိုက်ကူးတဲ့ Parasite ကအကောင်းဆုံးအော်စကာရုပ်ရှင်ဆုနဲ့တခြားဆုတော်တော်များများရသွားလို့တောင်ကိုရီးယားနိုင်ငံသားတွေကတော့အကြီးအကျယ်အောင်ပွဲခံနေကြပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုရိုင်းဒီကနေ့လုပ်တဲ့ဒီကက်ဘိနက်ဝန်ကြီးအဖွဲ့အစည်းအဝေးမှာရုပ်ရှင်ကားရဲ့အောင်မြင်မှုအတွက်ချီးကျူးပြောကြားသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလက်မှတ်ကန်ဆောင်ပြီးတော့ Saudi Arabia နိုင်ငံမှာရောက်နေကြတဲ့ Rohingya 42,000 ကိုပြန်ခေါ်ဖို့အတွက် Saudi အစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုဖိအားပေးနေပါတယ်။ Saudi Arabia နိုင်ငံတွင်မှအရင်ကတည်းက Rohingya တော်တော်များများရောက်နေပြီးတော့သူတို့ထဲက တချို့ကို Saudi ကအမြဲတမ်းနေထိုင်ခွင့်ပေးထားတာဖြစ်ပါတယ်။
တင်ရင်ကျုပ်ကိုမဆုမြတ်မှုကြီးညာပေးခဲ့ရပါတင်ညာပိုင်းစစ်စင်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအသက်ဆိုင်ဂျင်နီယာကတော့မိုက်မီကယ်ဒူဘင်စကီဖြစ်ပါတယ်ကျွန်မခင်ပြထွေးပါ FIU American တန်ရဲ့တနင်္လာနေ့ညအစီအစဉ်လေးကိုည9:00ကနေ 10:00 အထိ line kilometer 19.25 30နဲ့အစောပိုင်း9:00ဘက် 9:00 ကနေ 9:00 ဘက်အထိကိုတော့ line kilometer 190 kHz 15.5 ကနေတင်ပြခဲ့တာပါသောရရှင်နေအားလုံးရှင်လန်းချမ်းနေကြပါစေရှင်
This program has come to you from the Voice of America, Washington. Welcome to